Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ view American တိုင်းရဲ့2023ခုနှစ် April 24ရက်တနင်္လာနေ့မနေ့ဖက်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါ့အပြင် view ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်တာညူပါဒီနေ့မနေ့အစည်းအဝေးကိုတောင်းယူတင်ဆက်ပေးသွားမှာပါသတင်းတွေထဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်မြန်မာနိုင်ငံကိုဆက်ရောက်လာတဲ့သတင်းနောက်ဆူဒန်နိုင်ငံမှာတိုက်ပွဲတွေပြင်းထန်တာနဲ့အမျှအမေရိကန်ပါဝင်နိုင်ငံအတော်များများကဆူဒန်နိုင်ငံတွင်းကသူတို့ရဲ့နိုင်ငံသားတွေကိုကယ်ထုတ်နေတဲ့သတင်းစတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးပါမယ်။အဲဒီနောက်သတင်းပြဖို့ချက်တစ်ခုမှာတော့
တခွားသီးတွေပြန်ဆောင်လာတဲ့ကားပေါ်မှာအဲတခွားသီးတွေအောက်မှာဖိုးကိုလိုက်ပါလာတဲ့
ထိုင်းနိုင်ငံမြေဆောင်မြို့အတွက်ဒီဘန်ကောက်အတွားလမ်းပေါ်မှာမြန်မာနိုင်ငံသား73ဦးဖမ်းဆီးခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်။အဲဒီနောက်ပတ်စဉ်အစည်းအဝေးတွေကိုတင်ဆက်မှာဖြစ်ပါတယ်ပစိကြီးကြီးရတက်ခတ်မှုနဲ့ပတ်သက်လို့မြန်မာအတမကြီးဥကြုံမုထုံကိုဆွေးနွေးမိများထားတဲ့မြန်မာဒီမိုစီကြီးရဆွေးနွေးကန်းနောက်ဒီတက်ခတ်မှုနဲ့ပတ်သက်လို့ပဲတင်ဆက်ထားတဲ့ဆောင်းမရှင်ပြည်သွေးနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနောက်မြင်ကွင်းချက်မှတ်စုမြန်မာပြည်မှာပေးစာများနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်တင်ဆက်ပြီးမှာဖြစ်ပါတယ်။အခုရေစုံတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်နဲ့ဥကြုံဆန်သာလို့တင်ဆက်ပြီးမှာဖြစ်ပါတယ်ခင်ဗျာ။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်ဟာမြန်မာစစ်ကောင်စီရဲ့ဖိတ်ကြားချက်အရဧပြီလ23ရက်နေ့ညနေပိုင်းကနေပြည်တော်ကိုဆက်ရောက်တယ်လို့သိရပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကလည်း Mr. ဘန်ကီမွန်လည်းရောက်တယ်ဆိုတာကို VOA ကိုအတည်ပြုပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူး။ Mr. ဘန်ကီမွန်ကိုနေပြည်တော်လေစိတ်မှာမြန်မာအစိုးရတာဝန်ရှိသူတွေကကြိုဆိုခဲ့ကြပါတယ်။သူ့ရဲ့ခီးစဉ်ယူရချက်ကိုတော့တိတိကျကျမသိရသေးပါဘူး။မစ္စတာဘင်ဂီမွန်ဟာမြန်မာရေးမှာတက်တက်ကြွကြွပြောဆိုဆောင်လေးရှိတဲ့ကမ္ဘာခေါင်းဆောင်ဟောင်းတွေဖွဲ့ထားတဲ့ The Elders အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌတာဝန်ယူထားသူလည်းဖြစ်ပါတယ်။မစ္စတာဘင်ဂီမွန်ဟာတမရဦးသိန်းစိန်လက်ထက်2015ခုနှစ်တုန်းကမြန်မာအစိုးရနဲ့တိုင်းဒေသလက်ထက်အဖွဲ့ချုပ်ကြားတနင်္ဂနွေပြစ်ခတ်ရက်စေးသဘောတူစာချုပ် NCA လက်မှတ်ထိုးရမှာအသည့်အသက်တည်ဖြစ်တဲ့ပါဝင်လက်မှတ်ရေးထိုးခဲ့ပြီးပါတယ်။မြန်မာနိုင်ငံမှာ2021စစ်တပ်ကအနာသိမ်းပြီးတဲ့နောက်ဖြစ်လာတဲ့အကြမ်းဖက်မှုတွေလျော့ပါသွားစေဖို့လက်ရှိကုလအတွင်းမှုချုပ်အနေနဲ့မြန်မာစစ်ကောင်စီနဲ့တိုက်ရိုက်ထိစပ်လုပ်ကင်သွားဖို့လည်းသူ့အနေနဲ့တိုက်တွန်းခဲ့ပြီးပါတယ်။မစ္စတာဘင်ဂီမွန်မြန်မာနိုင်ငံခီးစဉ်ဟာရတ္တူခီးစဉ်လို့သိရပြီးတော့မြန်မာရေးစစ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပွဲဖြစ်မယ်လို့ပြောလင်းရပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအများဆုံးရပ်တန့်ပြီးတော့ငြင်းငြင်းစွာဖြေထုတ်နိုင်ရေးကြိုးပမ်းကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။မြန်မာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ငြင်းငြင်းရေးလုပ်ငန်းစဉ်တွေကိုဆက်ပြီးတော့အကောင့်ထဲပို့မယ်လို့ဆိုပေမဲ့လည်းNUG ဂျာဂလာအမျိုးသားညီညွတ်ရေးအစိုးရနဲ့ PDF ပြည်သူ့ကော်မတီတက်တူကိုတော့ချေမှုန်းသွားမယ်လို့ပြောသလိုပဲ NUG PDF တို့ကိုအကူအညီပေးနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုလည်းပြက်ပြက်သားသားအရေးယူဆောင်ရမယ်လို့သတိပေးထားပါရခင်ဗျာ
အဖွဲ့ဝင်50ပါဝင်တဲ့အိန္ဒိယစီးပွားရေးကုလအဖွဲ့တစ်ဖွဲ့ရုရှားနိုင်ငံကိုလျှက်တာအဖွဲ့လည်းပတ်ခီးသွားဖို့ရှိနေပါတယ်ဒါဟာရုရှားနဲ့ယူကရိန်းတူတောစစ်ဖြစ်စဉ်ကစပြီးပုံမှန်နဲ့ဆိုင်လာတဲ့စီးပွားရေးဆက်ဆံမှုဖြစ်ထွန်းအောင်ကြိုးပမ်းမှုရဲ့တစိုက်တည်းတာဖြစ်ပါတယ်လွတ်လပ်တဲ့ကုံသွယ်မှုထူထောင်မှုအတွက်လည်းနှစ်နိုင်ငံဆွေးနွေးနေကြတာပါအနောက်နိုင်ငံတွေရဲ့ဒဏ်ခတ်မှုပိတ်ဆို့မှုတွေကြောင့်အာရှနိုင်ငံတွေနဲ့ကုံသွယ်မှုပိုလုလာတဲ့ရုရှားစီကရေနံစိမ်းအများဆုံးဝယ်ယူတင်သွင်းနေတဲ့နိုင်ငံဟာလည်းအိန္ဒိယပဲဖြစ်ပါတယ်ယူကရိန်းကိုကျူးကျော်တဲ့အတွက်ရုရှားကိုဆုတ်ချဒဏ်ခတ်တဲ့အထက်မှာအိန္ဒိယမပါဝင်ပဲဒီပဋိပက္ခကိုစစ်ဆန်ညှိနှိုင်းမှုဖြေရှာဖို့အိန္ဒိယဆောနေတာဖြစ်ပါတယ်ရုရှားဟာအခုခါအိန္ဒိယစီက electronic PC တွေမော်တော်ယာဉ်အစိတ်ပိုင်းတွေအပါအဝင်ကွန်ပီစီအများအပြားဝယ်ယူတင်သွင်းဖို့လည်းစီစဉ်နေပါတယ်။စီးကာလာရုံကရုရှားရဲ့မဟာမိတ်ဖြစ်ခဲ့မှုနဲ့အိန္ဒိယကိုရုရှားကလက်နက်တွေအများဆုံးဆယ်စုနှစ်နဲ့ချီပြီးထောက်ပံ့ခဲ့ပေမဲ့အခုခါမှာတော့အိန္ဒိယဟာအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့လည်းပဲမဟာမိတ်ဖြစ်ဆက်လက်ထူထောင်ထားပြီးတစ်ဖက်မှာရုရှားနဲ့လည်းဆက်ဆံရေးကိုထိန်းသိမ်းထားပါတယ်ခင်ဗျာ။
ရှိခင်ဆိုဗီယက်သမ္မတနိုင်ငံတွေဟာအချုပ်အခြာအာဏာပိုင်တဲ့နိုင်ငံတွေမဟုတ်ဘူးလို့ပြင်သစ်နိုင်ငံဆိုင်ရာတရုတ်တမန်ကြီးကပြင်သစ်ရုပ်သံတစ်ခုမှပြောခဲ့တဲ့အပေါ်မှာဘော်ဒစ်သီတာနိုင်ငံ၃နိုင်ငံကပြင်းထန်ကိုဝေဖန်ရှုံ့ချကြပါတယ်။တရုတ်တမန်ကြီးရဲ့ပြောဆိုချက်ကိုလက်မခံနိုင်ဘူးဆိုပြီးတော့အက်စတိုနီးယား၊လီဗီးယားနဲ့လစ်တူနီးရီးယားနိုင်ငံကြီးဝန်ကြီးတွေကတရားကြေညာချက်တွေအသေးစိတ်ထုတ်ခဲ့ကြပါတယ်။ခရိုင်းမီးယားဒေသဟာယူကရိန်းပိုင်းလို့ယူဆလာဆိုပြီးတော့ပြင်သစ်ရုပ်သံကမေးမြန်းခဲ့ရမှာတရုတ်တမန်ကြီးကခုလိုဖြေကြားတာပါ။ယူကရိန်းနိုင်ငံတွင်းကခရိုင်းမီးယားဒေသကို2014ခုနှစ်ကရုရှားကသိမ်းယူခဲ့ပြီးတော့ဒီပေါ်ဒါဟာတရားမဝင်ဘူးလို့ကမ္ဘာနိုင်ငံအများစုကရှုံ့ချခဲ့ပါတယ်။နိုင်ငံတကာဥပဒေအရဆိုရင်ခရိုင်းမီးယားဒေသဟာယူကရိန်းရဲ့အစိတ်ပိုင်းဖြစ်တယ်လို့ရုပ်သံအစီအစဉ်တင်ဆက်သူကမှတ်ချက်ပေးပြောဆိုတဲ့နောက်တရုတ်တမန်ကြီးကဒီ Baltic ဒေသသုံးနိုင်ငံအပါအဝင်ရခိုင်ဆိုဗီယက်ပြည်အောင်စုတိုင်းပြည်တွင်နဲ့နှိုင်းယှဉ်ပြီးတော့ပြောသွားပါတယ်။ဗောက်တစ်ဒေသသုံးနိုင်ငံဟာ1991ခုထဲမှာဆိုဗီယက်ပြည်အောင်စုကနေပြီးတော့လွတ်မြောက်လာကြတာပါ။ဒီတိုင်းပြည်တွေကိုအချုပ်အခြာပိုင်နိုင်ငံဖြစ်သတ်မှတ်ပြတဲ့နိုင်ငံတကာသဘောတူညီမှုမရှိဘူးလို့တရုတ်တမန်ကြီးကပြောပါတယ်။ယူကရိန်းကြီးငြိမ်းရေးအတွက်တရုတ်နိုင်ငံကကြောင်းဝင်ဆောင်တဲ့အပေါ်မှာဗောက်တစ်နိုင်ငံတွေကဘာကြောင့်မယုံဘူးလဲဆိုတာကိုတော့အခုပြောတာကိုကြည့်ပါ။ခရိုင်းမီးယားဟာရုရှားပိုင်ဖြစ်ပြီးတော့သူရဲ့တိုင်းပြည်နယ်စည်းတွေဟာဥပဒေအခြေခံအရသတ်မှတ်ပြဌာန်းမထားဘူးဆိုပြီးတော့တရုတ်သမ္မတပြောသွားတာကိုကြည့်ပါဆိုပြီးတော့ Literary နိုင်ငံကြိုင်ဝင်ကြီးကသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာရေးပါတယ်တရုတ်သမ္မတကြီးရဲ့မှတ်ချက်စကားမှားယွင်းပြီးတော့တမိုင်းကိုအဓိပ္ပာယ်ပြဆိုမှုလည်းတလွဲဖြစ်နေတယ်ဆိုပြီးတော့ Estonia နိုင်ငံကြိုင်ဝင်ကြီးကပြောသလိုဒီမှတ်ချက်ပေါ်မှာလုံးဝလက်ခံလို့မရဘူးလို့ Liberia နိုင်ငံကြိုင်ဝင်ကြီးကလည်းတုံ့ပြန်ပါတယ်ဒီမှတ်ချက်စကားကိုဖြည့်ရှင်းပေးဖို့သက်ဆိုင်ရာတရုတ်သမ္မတဒါမှမဟုတ်ကုစလေအဆင့်ကို Baltic နိုင်ငံသုံးနိုင်ငံနိုင်ငံကြိုင်ဌာနတွေကဆင့်ခေါ်မယ်လို့သိရပါတယ်ဒီသုံးနိုင်ငံလုံးဟာ250ကြာဆိုဗီယက်အုပ်ချုပ်မှုပြိုကွဲပြီး1991ခုနှစ်မှာလွတ်လပ်ရခဲ့တဲ့နောက် EU ယောပါသမဂ္ဂရော NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်နိုင်ငံတွေပါဖြစ်လာကြပါတယ်။တရုတ်တမ္မရဲ့ဒီမှတ်ချက်စကားအပေါ်မှာစိုးရိမ်မကင်းဖြစ်တဲ့ကြောင်းပြည်သက်နိုင်ငံကြီးဌာနကလည်းဖော်ပြပြီးတော့ဒါဟာတရုတ်အစိုးရရဲ့ယက်တီချက်ကိုထင်ရှားသလားဆိုပြီးတော့လည်းမင်းကုန်းထုတ်ထားပါတယ်ခင်ဗျာ
။ပြတ်တပ်မှုရှိတဲ့လုခတ်တွန်းမြင့်မှုကိုအီရန်တဝန်ရင်းနှီးလှုပ်ရှားတွေကဆက်လက်သတိမှောက်နေကြပါတယ်။ငွေကြေးဖောင်းပွားမှုကြောင့်မိသားစုတွေရရှိတဲ့လုခန်းနဲ့အဆုံးစိတ်အကြီးအကျယ်ကွာဟလာတဲ့အတွက်အလုသမားတွေ၊ကျောင်းဆရာဆရာမတွေ၊ပင်စင်စားတွေပါဝင်အလုသမားဆက်မက်ကတွေအလုံးကဆန္ဒပြသပိတ်မှောက်နေကြတာကိုမကြသေးခင်ရသက်တပတ်အတွင်းကစတင်လုဆောင်ခဲ့ရတာဖြစ်ပါတယ်။ရင်းနှံလုသားတွေကလုခ96ရာခိုင်နှုန်းတူပေးဖို့တောင်းဆိုခဲ့တာအီရန်အစိုးရက28ရာခိုင်နှုန်းတူပေးမယ်ဆိုပြီးပြောခဲ့ပေမဲ့ဒါကိုအလုသမားတွေကလက်မခံကြပါဘူး။အီရန်အစိုးရကတော့ငွေကြေးဖောင်းပွားမှုကိုလည်း2023အတွင်းပြန်ကြအောင်လုပ်ပေးမယ်လို့ကတိပြုခဲ့တာပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲကုန်စည်နှုန်းနဲ့ဝန်ဆောင်မှုကိုဒီလအတွင်း40ရာခိုင်နှုန်းတိုးမြှင့်လိုက်တယ်လို့လည်းအီရန်အလုသမားဆက်မကအေဂျင်စီကကြေညာခဲ့ပါခင်ဗျာ။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 112.3 5.40kHz 41.3 5.52kHz 590kHz 590kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနက်ခင်းသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ဆူဒန်နိုင်ငံပြည်ပခအတွင်းနှစ်ဖက်စစ်တပ်တွေပြန်လည်တိုက်ခိုက်မှုကြောင့်အကြမ်းဖက်မှုတွေတိုးမြင့်လာတဲ့အချိန်မှာပဲအနောက်နိုင်ငံအများစုကသူတို့ရဲ့နိုင်ငံသားတွေကိုဆူဒန်နိုင်ငံတွင်းကနေပြီးတော့ကဲထုတ်ရေးစစ်ဖက်လုံခြုံရေးတွေပါယူပြီးတော့ဆောင်ရွက်နေကြပါတယ်။ဂျူဘတီနိုင်ငံအမေရိကန်စစ်စခန်းမှာရှိတဲ့ MH-47 ချင်းဟုတ်ရဟယင်တွေဆစ်လွတ်ပြီးတော့အမေရိကန်နိုင်ငံသား80လောက်ကိုတနအိတွင်းမှာအောင်အမြင်ကဲထုတ်နိုင်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။တခြားအမေရိကန်တွေကိုကူညီကဲထုတ်နိုင်ဖို့ကလည်း drone တွေ၊ဂျူရူဓာတ်ပုံတွေနဲ့ထောက်လိုင်းပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးတော့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ပြင်သစ်နဲ့ပြင်သစ်တို့ကဒီခါမှာခင်ဗျာ British နဲ့ပြင်သစ်တို့ကလည်းသူ့ရဲ့တန်တမာတွေနဲ့မိသားစုဝင်တွေကိုကဲထုတ်နိုင်ခဲ့တယ်ဆိုပြီးတော့ကြေညာပါတယ်။ဆူဒန်နိုင်ငံမြောက်မြို့တော်မှာရှိတဲ့ Greek နိုင်ငံသား120ကိုကယ်ထုတ်ဖို့ Greek ကလည်းအထူးတပ်ဖွဲ့တွေနဲ့စစ်ရဟယင်တစ်စင်းကိုမဟာမိတ်အီဂျစ်နိုင်ငံကိုပို့ဆောင်ပြင်ဆင်ထားတယ်လို့ Greek နိုင်ငံကြီးဝန်ကြီးကကြေညာပြောဆိုပါတယ်လူ120ကိုကယ်ထုတ်ဖို့အတွက်တိုက်ပွဲတွေပြင်းထန်နေတဲ့ကြားမှာပဲ Carton မြို့ရဲ့လေစိတ်ကို Italy က C-130 ကုန်တင်လေနှစ်စင်းတနင်္ဂနွေနေ့ကဆက်ရောက်ပါတယ် Italy တန်ယုံကဝန်ထမ်းတွေအပြင် Switzerland နိုင်ငံသားတချို့နဲ့ဥရောပသမဂ္ဂနိုင်ငံသားတချို့ကိုပါကယ်ထုတ်သွားမယ်လို့ Italy နိုင်ငံကြီးဝန်ကြီးကပြောပါတယ်ဆူဒန်စစ်တပ်နဲ့အတိုက်ခံ RSF ပြည်သူ့စစ်အဖွဲ့တို့ကြားတပတ်ကျော်ကြာတိုက်ပွဲအတွင်းမှာလူ400ကျော်သေဆုံးခဲ့ပါတယ်။ရုတ်တံတိုက်ရိုက်ထုတ်လွှင့်ချက်တွေမှာတော့ကာတွန်မျိုးအနှံ့မိခိုးတွေဥနေပြီးတော့တချို့နေရာတွေကတနတ်တန်တွေကိုကြားနေရပါတယ်။ပြည်သူ့နိုင်ငံသားတွေရဲ့ရင်တန်းတိုက်ခိုက်ခံရပြီးတော့တဦးတန်ရတယ်လို့ထုတ်ပြန်ခဲ့ကြပြီးတော့ဒီပုံမှာတစ်ဖက်နဲ့တစ်ဖက်လည်းပစ်ဖို့နေပါတယ်။တန်တမန်တွေနဲ့ပြည်သူ့နိုင်ငံသားတွေကိုကယ်ထုတ်ခဲ့ပြီလို့ဒီမတိုင်ခင်ကတည်းကတော့ပြည်သူ့နိုင်ငံရေးဌာနကထုတ်ပြန်ခဲ့ပါတယ်။ဆူဒန်မှာရှိတဲ့တန်တမန်အဖွဲ့ဝင်တူတနတ်တရားရထားတယ်လို့အီဂျစ်ကပြောပါတယ်။ Saudi Arabia နိုင်ငံကတော့သူ့ရဲ့နိုင်ငံသားတွေကိုကယ်ထုတ်ခဲ့ပြီးလို့ပြောသလိုပဲ Jordan ကတော့သူ့နိုင်ငံသားတွေကယ်ထုတ်နိုင်ဖို့အတွက် Saudi အသုံးပြုခဲ့တဲ့ရေကြောင်းလမ်းကိုပဲပြန်အသုံးပြုဖို့ပြင်ဆင်နေပါတယ်။ဆူဒန်မြို့တော်မှာရှိတဲ့ American တန်ယုံလုပ်ငန်းတွေကိုယာယီရဆိုင်ထားပြီးတော့တိုက်ခိုက်မှုတွေရပ်ကြဖို့ဆိုပြီးတော့ American သမ္မတ Biden ကလည်းတိုက်တွန်းထားပါတယ်ခင်ဗျာ
။ G7 နိုင်ငံတွေအနေနဲ့ရုရှားစီကရုရှားစီပုံကုန်တင်ပို့မှုကိုပိတ်ပင်မဲ့ဆိုရင်ရုရှားကလည်းပင်လယ်နက်ကတဆင်ကောက်ပဲသီးနှံတင်ပို့မှုကိုဖျက်တော့ရလိမ့်မယ်လို့ရုရှားသမ္မတဟောင်းမက်ဗဒက်ဖ်ကပြောကြားလိုက်ပါတယ်။ G7 ဆက်မှုထိပ်သီးခွင့်နိုင်ငံဟာ ရုရှားစီပုံကုန်တင်ပို့မှုကိုလုံးဝနှိပါပိတ်ပင်ဖို့စဉ်းစားနေကြောင်းဂျပန်အစိုးရအရင်းမြစ်တူကိုကပြီးဂျပန်နိုင်ငံကျိုရိုသတင်းဌာနကဖော်ပြခဲ့တာဖြစ်ပါတယ်။ရုရှားကလည်းမေ18ရက်မှာစက်တန်းကုန်တော့မဲ့ဒီကောက်ပဲတိနံတင်ပို့မှုဆိုင်ရာသဘောတူညီချက်ကိုဖျက်သိမ်းဖို့ထပ်ကတလဲလဲချင်းချောင်းနေတာဖြစ်ပါတယ်။အခုလောလောဆယ်မှာတော့ blacklist လုပ်မထားတဲ့ကုန်ပစ္စည်းတွေကိုတော့ရုရှားနိုင်ငံကိုတင်သွင်းခွင့်ပြုထားပါသေးတယ်။ရုရှားကယူကရိန်းပြည်ပခါဆယ်လေးလာတာကလာအတွင်းမှာအောင်မြင်ဆုံးသဘောတူညီမှုဖြစ်တဲ့ဒီကိစ္စကိုပယ်ဖျက်ဖို့ဆန့်ကျင်ပြောဆိုနေပေမဲ့ G7 နိုင်ငံတွေကတော့ဒီသဘောတူညီချက်ကိုအပြည့်အဝအကောင်အထည်ဖော်စတန်တူဖို့ဆော်ထားတယ်ဆိုတဲ့အကြောင်း G7 နိုင်ငံများရဲ့စမှုဝန်ကြီးတွေရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။အမေရိကန်စိုးရရဲ့လျှို့အမှတ်တမ်းထောက်ထားတွေကိုလက်လန်းမိသူတော်များများရှိတာမို့လို့လျှို့အမှတ်တမ်းထားရှိရေးဆိုင်ရာလုံခြုံရေးအစီအမံတွေကိုကြီးကြပ်မဲ့ဗဟုတရက်ကိုထားရမယ်ဆိုပြီးအမေရိကန်ထက်လွတ်တော်ထောက်လိုင်းကော်မတီ JK ကတနုနေမှာပြောပါတယ်လျှို့အမှတ်တမ်းတွေအွန်လိုင်းကတဆင့်ပေါ့ချမှုနဲ့ပတ်သက်ပြီးတော့ဘလို့ကင်တွေ့မလဲဆိုတဲ့ကိစ္စရပေါ်မှာအခုလိုပြောသွားတာဖြစ်ပါတယ်ဧပြီလ14ရက်နေ့တော့အမေရိကန်လေကြောင်းကာကွယ်ရေးတပ်ဖွဲ့ဝင်တူကိုအမျိုးသားလုံခြုံရေးထိခိုက်စေတယ်ဆိုပြီးတော့ယူဆရတဲ့လျှို့ဝှက်အထောက်အထားတွေဖော်ထုတ်မှုနဲ့ဆွဲချက်တင်ခဲ့ပါတယ်ခင်ဗျာ
အမေရိကန်လေရင်သင်္ဘောနိမိတ်စာအမေရိကန်ထိုင်းနိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုပုံမခိုင်မာစေဖို့အတွက်ထိုင်းနိုင်ငံကိုအခုလာမဲ့တနင်္လာနေ့ကနေစနေနေ့အထိသွားအောင်မှာဖြစ်တယ်လို့ဘန်ကောက်ရှိအမေရိကန်တိုင်းကပြောပါတယ်ဒီခေတ်စဉ်အတွင်း USS နိမိတ်နဲ့ပါဝင်လာတဲ့တပ်ဖွဲ့ကအရာရှိတွေဟာအမေရိကန်ထိုင်းသံတမန်ဆက်ဆံရေးတရား50နှစ်ပြည့်မြောက်တဲ့အခမ်းအနားကိုအခမ်းကျင်းပကြမှာလည်းဖြစ်ပါတယ်နမစ်လျန်န်သင်္ဘောနဲ့အတူလိုက်ပါလာတဲ့သင်္ဘောတွေဖြတ်သင်္ဘောတွေဟာစီရေးလေ့ကျင့်မှုတွေကိုပုံစံအမျိုးမျိုးနဲ့လှုပ်ဆောင်ကြမှာဖြစ်ပြီးသူတို့ဟာဖိလစ်ပိုင်ဂျပန်တောင်ကိုရီးယားစတဲ့မဟာမိတ်နိုင်ငံတွေရောက်ရှိခဲ့ကြပြီးဖြစ်ပါတယ်အမေရိကန်ရေတပ်နံပါတ်9အကြီးအကဲရေတပ်ဗိုလ်ချုပ်ကြီးခရစ်စတိုဖာချန်နီကတော့မဟာမိတ်နိုင်ငံတွေမရင်းမြန်ပူးပေါင်းဆောင်ရွက်ဦးတာမှာဒီဒေသအတွင်းမှာမတိမငိမ့်ဖြစ်အောင်ရွေးချက်နဲ့လှုပ်ဆောင်ပြီးဗိုလ်ချုပ်မှုတွေနိုင်ငံတွေကိုလည်းဆန့်ကျင်သွားမယ်လို့ပြောကြခဲ့ပါတယ်ခင်ဗျာ
အခုတနင်္လာနေ့မနေ့ပိုင်းရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်နဲ့ဦးကျော်စံသာတင်ဆက်ခဲ့တာပါအခုတော့ပုံမှန်လွှင့်ထုတ်နေကြအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့သတင်းပြပုတ်ချက်တခုကိုတင်ဆက်ပြီးပါမယ်ထိုင်းနိုင်ငံတပ်ပြည်နယ်မဲဆောက်မြို့အထက်ဝင်ဖုံးစီစစ်စီကိတ်မှာဘန်ကောက်ဘက်ကိုသွားဖို့အတွက်တခွားသီးတွေတင်လာတဲ့ကားရဲ့အံဝက်ထဲမှာခိုးပြီးတော့လိုက်ပါလာတဲ့မြန်မာနိုင်ငံသား73ဦးကိုဧပြီလ23ရက်နေ့မနေ့တနင်္လာနေ့မှလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။ဒါနဲ့ပတ်သက်လို့သတင်းကိုဒီ VOA သတင်းတောက်မအေးမှာသတင်းပြပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြောက်ရီနယ်စပ်ချစ်တီတရားတစ်ကနေနယ်စပ်ဖြတ်တန်းခွင့်ယာယီလက်မှတ်တွေလုပ်ပြီးဘန်ကောက်ကိုခိုးတက်ဖို့ကြိုးစားတဲ့မြန်မာတွေကိုဧပြီလ23ရက်နေ့မနေ့တနာရီလောက်မှာကွေ့ဟင်ဖော်စစ်စေးဂိတ်မှာဖမ်းမိခဲ့တာပါ။တခွားကြီးတွေတင်လာတဲ့ကားမှာအံဝဲလုပ်ပြီးခိုးဝဲလိုက်ပါလာတဲ့မြန်မာနိုင်ငံသား73ဦးကိုဖမ်းဆီးထားတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါရယ်
။မနေ့အစောပိုင်းတနာရီလောက်မှာဒီမဲဆောက်ကနေဘန်ကောက်ကိုတက်တဲ့အဝေးဒီလိုင်းပေါ့အဝေးဒီလိုင်းမှာဝင်းဘုံကားဆိုတာရှိဝင်းဘုံပထမစစ်စီကိတ်ပေါ့အဲ့ဒီကိတ်မှာသခွားသီးတွေပင်ဆောင်လာတဲ့ကားပေါ်မှာအဲသခွားသီးတွေအောက်မှာပုတ်ကိုလိုက်ပါလာတဲ့တရားဝင်မြန်မာ73ယောက်ကိုလုံခြုံရေးတပ်ဖွဲ့ကနေဖမ်းရရပြီပါလေအဲသူတို့ဒီကထိုင်းနိုင်ငံရဲ့နေမိတ်တွေကိုဘယ်လိုဝင်လာလဲဆိုတော့ယာယီနယ်စပ်ဖြတ်တန်းခွဲလက်မှတ်လို့ခေါ်တဲ့ခွန်ရဲလက်မှတ်နဲ့မဲဆောက်ပကံကိုရောက်ပြီးပကံအနေပြီးရောက်လာကြတာဖြစ်ပြီးတော့သူတို့12ယောက်ကသူထဲက12ယောက်ကကျွန်တော်တို့ယာယီနေတဲ့ဖြတ်တန်းခွဲလက်မှတ်ခွန်ရဲလက်မှတ်ပြတာနိုင်တယ်အခြားတယောက်ကတော့မပြနိုင်ဘူးဘလူဝဲဖြစ်ဖြစ်သူတို့ကအဲ့ဒီယာယီနေတဲ့ဖြတ်တန်းခွဲလက်မှတ်သတ်မှတ်ထားတဲ့ဧရိယာနယ်မြေကိုကျော်လွန်လာပြီးတော့ပန်တော့ကိုပုံကိုခိုးဝင်သွားရောက်มาဖြစ်တဲ့အတွက်သူတို့ကိုလူမျိုးတစ်ဖက်ကဖမ်းဆီးလိုက်တာဖြစ်ပါတယ
်။ဧပြီလ22ရက်နေ့မှာပဲမဲဆောက်မြို့ကမဟာဝံကြီးွာမှာလဲမြန်မာနိုင်ငံသားလေးကိုထပ်ပြီးတော့ဖမ်းမိခဲ့ကြအောင်အခုဆိုရင်သူတို့ကိုလူပုံကူးမှုဥပဒေနဲ့ကောတရားမဝင်နေဆက်ဖြတ်ကျော်မှုဥပဒေနဲ့ပါအရေးယူသွားမယ်လို့လဲဆိုပါတယ်
။ဧပြီလ22နဲ့23နှစ်ရက်ကျော်မှာတရားမဝင်မြန်မာ20လောက်ထိုင်းလူမျိုးတစ်ခုရံပြီးတော့ ထားစီရမယ်သဘောဖြစ်ပါတယ်အဲသူတို့တွေကိုလူကုန်မှုတိုက်ဖြည့်ဥပဒေတစ်ခုနောက်ထိုင်းနိုင်ငံတရားမဝင်နေစားချက်ကြောင့်တစ်ခုနောက်ကဥပဒေတစ်ခုပေါ့နော်အဲအဲ့နှစ်ခုနဲ့ခန်းစီစစ်စစ်အရေးယူတာဖြစ်ပြီးတော့ဆက်လက်ပြီးတော့လေသူတို့ပြန်ပြီးတော့လူအပ်တယ်လို့ဆက်ဆက်အရေးယူတော့မှာဖြစ်ပါတယ်
သူတို့ကပွဲစားလို့ယူဆရတဲ့ကားသမားကိုဖမ်းဆီးထားပါတယ်အခုလိုမျိုးဟင်းသီးဟင်းရဲ့တဲဆောင်လာတဲ့ကားတွေပေါ်မှာခိုးဝက်လိုက်ပါတာမျိုးတွေဟာမကြာခဏကြုံရပြီးတချို့လည်းလမ်းခီးမှာလည်းတိတ်ဆုံးသွားတာတွေလည်းရှိခဲ့ပါတယ်ဒီစစ်ဆေးရေးဂိတ်ဟာမဲဆောက်မျိုးအထွက်ကဖြစ်ပြီးမြန်မာနိုင်ငံသားတွေမကြာခဏဖမ်းမိနေတဲ့စစ်ဆေးရေးဂိတ်လည်းဖြစ်ပါတယ်ရှင်
ဒါရထိုင်းချီဆိုင်သတင်းတောက်မိုင်းမောင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျအခုတော့ပတ်စင်စီစဉ်တွေကိုတင်ဆက်ပေးသွားပါမယ်စကိုင်းတန်းကံဘလူမျိုးနယ်ပစီကြီးကြီးရွာကိုစစ်ကောင်စီကလေနဲ့ဘုံကျဲတိုက်ခိုက်တဲ့လို့ရဟာကုလသမဂ္ဂလူမျိုးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်ကိုပြည်ပြောင်းတင်းတင်းချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကုစရယ်တမ်မက ီကြီးကဆွေးနွေးကအစီအစဉ်မှာကျဆက်လိုက်ပါတယ်ခင်ဗျာ
။မင်္ဂလာပါတက်မတ်ကြီးရှင့
်။ဟုတ်မင်္ဂလာပါခင်ဗျာ။ဟုတ်ကဲ့
။ဟုတ်ကဲ့။မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒီရက်သားတွေပေါ်မှာလေချောင်းတိုက်ခိုက်မှုကတနေ့နဲ့တနေ့ပိုပြီးတိုးလာနေတာတွေကိုတွေ့နေရပါတယ်။အဲ့တော့ဒီကြာတာပဒိနီယာဆိုလို့ရှိရင်ဗစီကြီးရွာကိုတိုက်လေရင်နေပေါ့နော်ဂျက်လေရင်နေဝဲပြန်နေတဲ့ဒီဗီဒီယိုဖိုင်နေလဲကျမတို့ဆိုရှယ်သတင်းမီဒီယာတွေမှာလည်းတွေ့ရပါတယ်။ဆိုတဲ့အခါမှာတမ်မတ်ကြီးတို့ဘက်ကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခြေအနေတွေကိုပေါ့လေတုံ့ပြန်ဆောင်ရွက်နိုင်ရင်နောက်ဆုံးဘာတွေများကြိုးပမ်းဆောင်ရွက်နေလဲရှင်။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာအားလုံးသိတဲ့အတိုင်းပေါ့နော်ပြီးခဲ့တဲ့17ရက်နေ့ကကျွန်တော်တို့ဗစည်းကြီးကျေးရွာတိုက်ခိုက်မှုဖြစ်တယ်ပေါ့နော်လူပေါင်းများစွာအသက်ဆုံးရှုံးခဲ့ရတယ်ပေါ့နော်ဆိုတော့ဒီလိုမျိုးပစ်ခတ်မှုစစ်တပ်ရဲ့ပစ်ခတ်မှုကလည်းတကယ်ကို indiscriminate ပေါ့နော်နောက်ပြီးတော့တကယ်အလွန်အကျွံအသုံးပြီးတော့ပစ်ခတ်တာတွေလုပ်တဲ့အတွက်ကြောင့်ဒီ fighter jets တွေရော helicopter gunships တွေရောလုတ်တဲ့အတွက်ကြောင့်ကျွန်တော်တို့အပြစ်မဲ့ပြည်သူများစွာအသက်ဆုံးရှုံးရတယ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့လုံခြုံရေးကောင်စီမှာ UK ဥဆောင်ပြီးတော့ press statement ထွက်နိုင်ဖို့အတွက်ကိုပေါ့နော်စ조사ခဲ့ကြတယ်ဒါပေမဲ့လည်းဒီအမြဲတမ်း permanent members နဲ့နိုင်ငံနေပြီးတော့ဟိုပေါ့နော်ကန့်ကွက်တဲ့အတွက်ကြောင့်ဟိုဒီ press statement မထုတ်နိုင်ဘူးအဲ့တော့အဲ့လိုပဲဟိုဥစားမှာကျွန်တော်တို့ဒီဟို AOB အောက်ကနေပေါ့နော် any other business အောက်ကနေပြီးတော့မြန်မာနိုင်ငံကိုဆွေးနွေးတယ်73ရက်နေမှာဆွေးနွေးတဲ့အချိန်မှာလဲထုံးစံအတိုင်းပေါ့နော်ဆွေးနွေးတာပဲဖြစ်တဲ့အနေအထားမျိုးတော့ရှိတယ်ပေါ့နော်ဒါနဲ့ပတ်သက်လို့လဲကျွန်တော်တို့ပြည်သူပြည်သားတွေအနေနဲ့စိတ်ပေါ့နော်ဟိုအားမလို့အားမရဖြစ်တဲ့ဥစ္စာတွေပေါ့နော်ဒီလိုမျိုး action မယူနိုင်တဲ့အတွက်ကြောင့်ဒီမြန်မာပြည်သူတွေအပေါ်ကိုပေါ့နော်နိုင်ငံတကာအတိုင်းဝိုင်းနေနဲ့ဒီလောက်ပဲရက်ကြည့်နေတော့မှလာပေါ့နော်ပြည်သူအတိုင်းအောင်နိုင်ငံတကာအနေနဲ့ကြဲကြဲလောင်လောင်ဒီထက်ပိုပြီးကြားနေအောင်ပေါ့နော်ကျွန်တော်တို့ကတော့ဆက်လုတ်သွားမှာပဲပေါ့နော်များစွာသော NGO CSO တွေစုပေါင်းလက်မှတ်ထိုးပြီးတော့ပေါ့နော်လုံခြုံရေးကောင်စီကိုဟိုစာပို့ခဲ့ open letter ပို့ခဲ့တာလည်းရှိတယ်ပေါ့နော်ပေါ့နော်ဒါကြောင့်ဒီ action you book ကိစ္စတွေလည်း tight တော့နေတော့ဒီ NGO CSO တွေကနေပြီးတော့စုပေါင်းလက်မှတ်ထိုးပြီးတော့ဗောနော်လုံခြုံရေးကောင်စီကိုဟိုစာပို့ခဲ့ open letter ပို့ခဲ့တာလည်းရှိတယ်ဗောနော်အားလုံးလည်းမြင်ပြီးသားဖြစ်မှာပါဗောနော်ဒါကြောင့်ဒီ action you book ကိစ္စတွေလည်း tight တော့နေတော့ဗောနော်ဒါကြောင့်ကျွန်တော်တို့ကအမြဲတမ်းပြောတဲ့ဥစ္စာကဒီပြည်သူတွေရဲ့အတန်ကိုနားထောင်ပေးပါပြည်သူတွေရဲ့စန္ဒပြည်သူတွေရဲ့တောင်းဆိုမျိုး respect လုပ်ပေးပါဆိုတဲ့ဥစ္စာကိုကျွန်တော်တို့အမြဲတမ်းပြောဆိုနေတဲ့ဥစ္စာပါဒါပေမဲ့လည်းကျွန်တော်တို့ပြည်သူတွေအနေနဲ့ဘရော့မလက်လျှော့မှာမဟုတ်ဘူးကျွန်တော်တို့ပြည်သူတွေအနေနဲ့ဒီစစ်အာဏာရှင်ချုပ်ငိမ့်တဲ့အထိအဲကျွန်တော်တို့ဒီတော်လှန်ရေးကိုဟိုတိုက်ပွဲဝင်သွားမှာဖြစ်တယ်ဆိုတဲ့ဥစ္စာမြေပြင်အတန်တွေကအမြဲတမ်းကြားနေရတယ်ပို့ပြီးတော့ဒီလိုမျိုးဖြစ်လေပို့ပြီးတော့ကျဲလောင်လာလေဆိုတဲ့အတန်တွေပို့ကြားလာတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ ဆက်လက်ပြီးတော့ဗောနော်နိုင်ငံတကာကဘယ်အတိုင်းသာဒီအရေးယူသည်ဖြစ်စေမယူသည်ဖြစ်စေပြည်သူတွေအနေနဲ့တော့ဆက်လက်ပြီးတော့ဒီစစ်အာဏာရှင်ချုပ်ငြိမ်းတဲ့အထိတော့ဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့စိတ်ကတော့ပြင်းထန်တဲ့စိတ်ကတော့ရှိနေပြီသားဆိုတဲ့ဥစ္စာတော့ကျွန်တော်တို့တတ်အပ်ပြောလို့ရပါတယ
်ဒီနေရာမှာတေချာတာကတော့ဒီလုံခြုံရေးကောင်စီပါဝင်ကုလသမဂ္ဂဘက်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့အရေးယူဆောင်ရွက်ရမယ့်အပိုင်းဒီမှာပြက်ကွက်နေတယ်ဆိုတာကိုတော့တမတ်ကြီးတို့ကိုယ်တိုင်လည်းအခုထောက်ပြထားတယ်တဖက်မှာကျတော့ဒီအကြံပေးချက်တရားကျတော့ဒီမှာနီလန်းပေါင်းစုံပေါ့နော်နီလန်းပေါင်းစုံရှာဖွေဖို့ဆိုပြီးတော့အကြံပေးထားတဲ့ချက်တွေရှိတယ်အဲ့ဒီမှာဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဒီလူခွင့်ရေးအထူးကိုယ်စားလှယ်တော့မ်အန်ဒရူးစ်ထောက်ပြထားတဲ့အချက်ထဲမှာတော့ဟိုယူကရိန်းလို့ပေါ့နော်လုံခြုံရေးကောင်စီကโอเคယူကရိန်းကိစ္စမှာအရေးယူဆောင်ရွက်ဖို့သူတို့ဆုံးဖြတ်ချက်တွေမချမှတ်နိုင်တဲ့အခါမှာယူကရိန်းနဲ့ပတ်သက်ပြီးတော့အဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမဟာမိတ်အဲ့လိုအဖွဲ့တပ်ပေါင်းစုလို့ဖွဲ့ပြီးတော့သူတို့တွေကဟိုထိထိရောက်ရောက်ဆောင်ရွက်ကြတယ်ပေါ့ဆိုတော့အဲ့ဒီလိုမျိုးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘက်ကပေါ့နော်အထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအဲ့လိုတပ်ပေါင်းစုလိုမျိုးမဟာမိတ်တွေစုဖွဲ့ပြီးတော့မြန်မာအရေးကိုထိထိရောက်ဆောင်ရွက်လာနိုင်တဲ့အပိုင်းရောဖြစ်နိုင်မှုရှိပါရှင
့်အာကျွန်တော်တို့လည်းအများအားပြောဆိုနေတာရှိတော့ပေါ့နော်ကျွန်တော်တို့အနေနဲ့ဒီမြန်မာနိုင်ငံအနေနဲ့ပေါ့နော်ဒီယူကရိန်းလိုအိမ်နီးချင်းနိုင်ငံတွေပေါ့နော်အထူးသဖြင့်တောင်ပိုင်းရဲ့ယူကရိန်းရဲ့တောင်ပိုင်းကအိမ်နီးချင်းနိုင်ငံတွေလိုကျွန်တော်တို့အိမ်နီးချင်းနိုင်ငံတွေကိုလည်းအဲ့လိုဖြစ်စေခြင်းနဲ့ဆိုတဲ့ဥစ္စာအဲကျွန်တော်တို့အများနဲ့ပြောပြတာရှိတယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုကြည့်လိုက်ရင်ယူကရိန်းမှာဒီလိုမျိုးဒုက္ခရောက်တယ်အဲဟိုပြည်သူတွေပေါ့နော်ယူကရိန်းပြည်သူတွေဖြေးသွားရတယ်အခြားနိုင်ငံမှာသွားခိုလုံရတယ်ပေါ့နော်ခိုလုံတဲ့နိုင်ငံတွေအနေနဲ့နင်းနေထွေးထွေးကြိုးဆိုတယ်နင်းနေထွေးထွေးလက်ခံတယ်သူတို့တကားတွေဖွင့်ထားတယ်လိုအပ်တဲ့အကူအညီတွေပေးတယ်ပေါ့နော်ဟိုကျွန်တော်တို့တွေအနေနဲ့တော့ဘာပဲပြောတချို့နိုင်ငံတွေအနေနဲ့အဲဟိုဘော်ဒါမပိတ်တာကိုပဲကျေစုတင်ရမယ်ဆိုတဲ့အနေအထားမျိုးတော့ရှိတယ်ပေါ့နော်ဒါပေမဲ့အဲကြည့်လိုက်ရင်ပြည်တွင်းမှာဒုက္ခရောက်လို့ထွက်ပြေးလာတဲ့လူတွေအနေနဲ့လည်းအဲဒီနေဆက်ဒေသတွေမှာပေါ့နော်ဟိုအခက်အခဲမျိုးစုံနဲ့ဆက်လက်ရင်ဆိုင်နေရတဲ့ဥစ္စာတွေရှိတယ်ပေါ့အဲ့တော့တစ်ချိန်တည်းမှာလဲပေါ့နော်ခုနယူကရိန်းလိုဖြစ်လာမလားဆိုတဲ့ဥစ္စာကခုနပြောသလိုအိမ်ကြီးချင်းနိုင်ငံတွေဒေသတွင်းနိုင်ငံတွေရဲ့အခန်းကဏ္ဍကလည်းအများကြီးအရေးကြီးပါတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ပြန်ကြည့်လိုက်ရင်အိမ်ကြီးချင်းနိုင်ငံဒေသတွင်းနိုင်ငံတွေရဲ့အနေအထားဘလောက်ထိပေါ့နော်ဒီလိုကိစ္စမှာပြက်ပြက်သားသားယက်တီကြမယ်ဘလောက်ထိဒီလိုကိစ္စမှာဟိုလက်တွဲပြီးတော့ဆောင်ရွက်ကြမယ်ဆိုတဲ့ဥစ္စာကတော့မေးခွန်းထုတ်စရာတော့ရှိနေပါသေးတယ်ဆိုတဲ့ဥစ္စာတော့ပြောလို့ပါတယ်
အဲ့တော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကဒီမြမရေးသူတို့ဆုံးဖြတ်ချက်ချထားတဲ့ဆုံးဖြတ်ချက်ပေါ့နော်အဲ့ဒါကိုလိုက်နာအကောင့်ထဲပေါ်ဖို့ကိစ္စမှာသူတို့မြန်မာနိုင်ငံကဒီစစ်ကောင်စီအနေနဲ့လိုက်နာခြင်းရှိမရှိဆိုရဲဟာကိုလည်းသူတို့ဟိုတကပိတ်ဆွေးနွေးပွဲလုပ်ခဲ့တယ်စစ်ကောင်စီသားမကပဲနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကရောလိုက်နာခြင်းရှိမရှိဆိုရဲအပိုင်းကြတော့အခုအနေထားဘယ်လိုရှိလဲရှင
်ကြည့်လိုက်ပါတော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ရဲ့အပိုင်းမှာဒီဒီ violence ကိုရပ်တန့်ဖို့အတွက်တောင်းဆိုတယ် immediately ရပ်တန့်ဖို့အတွက်တောင်းဆိုတယ်ဆိုတဲ့အချက်ပါတယ်ပေါ့နော်ဆိုတော့အဲ့ဒီဥစ္စာကြည့်လိုက်ရင်ခုနစစ်တပ်ကဒီပစည်းကြီးကြီးရောဘာလို့ကိုလုံလုံခဲခဲပေါ့နော်အစင်ကျင်မဲ့တိုက်ခိုက်တဲ့ဥစ္စာကဒါရှင်းနေတယ်လေဒီကုလသမဂ္ဂလုံခြုံရေးကောင်စီပါအဓိကအချက်တစ်ချက်ကိုသူချိုးဖောက်တယ်ဆိုတာအရင်ရှင်းနေတယ်ဆိုတော့အရင်ရှင်းနေတဲ့အတွက်ကြောင့်ဒါကိုလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်က legally binding ဖြစ်တယ်ဒီ binding ဖြစ်တဲ့ဥစ္စာကိုချိုးဖောက်တယ်ဆိုရင်တော့အရေးယူဖို့ရှိဖို့ရှိရမယ်ပေါ့နော်အခုလောလောဆယ်မှာဒီခုနပြောတဲ့ဒီလုံခြုံရေးကောင်စီရဲ့အားနည်းချက်ကဒီဒါမလို့ရင်သူချိုးဖောက်ရင်မလုပ်ဘူးလဲဆိုတဲ့အချက်ကပါမလာတဲ့အတွက်ကြောင့်အဲ့ဒါကတော့အားနည်းချက်တစ်ခုဖြစ်နေတယ်ပေါ့နော်
โอเคအဲ့တော့ဒီ ICC ဟိုနိုင်ငံတကာရာဇဝတ်ခုံရုံးကိစ္စမှာရောအခြေအနေဘယ်လိုရှိလဲရှင်အဓိကကတော့ဒီ Tom Andrews ပြောသွားတဲ့အထဲမှာလည်းအခုလိုအရက်သားတွေပေါ်ပြစ်မှတ်ထားပြီးတော့လေချောင်းကနေတိုက်ခိုက်တာနောက်အင်အားကိုအလွန်ကျွံသုံးပြီးတော့တိုက်ခိုက်တာတွေကစစ်ရာဇဝတ်မှုနောက်လူသားတို့ပေါ်ရာဇဝတ်ကျူးလွန်မှုတွေဖြစ်တယ်ဆိုတော့တကယ်တမ်းအခုဒီစစ်ကောင်စီပေါ့နော်အခုဒီလောက်ရက်တွေကိုကျူးလွန်နေလို့ဆွဆွဲခံထားရတဲ့ဒီစစ်ကောင်စီကို ICC ဒီရာဇဝတ်ခုံရုံးကနေကင်တွယ်ရေးဆိုတဲ့အပိုင်းမှာစိန်ခေါ်မှုအခြေအနေတွေကဘယ်လိုရှိလဲရှင
်အခုဆိုရင်လဲပေါ့နော်လုံခြုံရေးကောင်စီကနေ refer လုပ်မှဒီကိစ္စကို ICC ကနေဆွေးနွေးရမယ်ဆိုတဲ့ ဥစ္စာမျိုးဖြစ်ဖို့ကတော့ဗောနော်အတိုင်းအတာတစ်ခုထိခက်ခဲတယ်ဆိုတဲ့ဥစ္စာတော့အားလုံးသိတယ်ဗောနော်ဒါကြောင့်အဲ့ဒီဥစ္စာမျိုးကြော်လွှားနိုင်အောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဗောနော်ဆိုတော့အခုယူကရိန်းရဲ့ဥပမာရှိတယ်ဗောနော်ယူကရိန်းလည်းအဲကျွန်တော်တို့ Article 12.3 အောက်ကနေပြီးတော့အဲသူတို့ jurisdiction ရှိတယ်ဒါကြောင့်ဒီကိစ္စကိုဗောနော်ကိုဆွေးနွေးဖို့ဆိုတဲ့ဥစ္စာဖို့ဗောနော်အဲဆိုတော့ဟိုသူတို့လုတ်ခဲ့တာရှိတယ်ကျွန်တော်တို့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ရင်လည်းဗောနော် ICC မှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ case ကတော့ရှိထားပြီးသားဗောနော်အဲ့ဒီ case ပေါ်ຫນွယ်ပြီးတော့ဗောနော်အခုဟိုဆွေးနွေးနေတာ၄ဟိုဗောနော် investigate လုပ်နေတာ၄ရှိတယ်လို့တော့အကြံပြင်းသိရတယ်ဗောနော်ဒါကတော့2019ရဲ့ဖြစ်ပျက်မှုရောအခြေပြုပြီးတော့ရှိတဲ့ case ပေါ့နော်ပေါ့နော်ကျွန်တော်တို့ဒီဘက် National Unity Government အနေနဲ့တော့ဒါဟိုပေါ့နော်ဒီ2021ဟိုကျွန်တော်တို့ July လုံးကဒီ 12.3 article Rome Statute article 12.3 အောက်ကနေပြီးတော့ကျွန်တော်တို့ jurisdiction ပေါ့ ICC ရဲ့ jurisdiction မြန်မာပေါ်မှာရှိပါတယ်ဒါကြောင့်အဲ့ဒီ declare လုပ်ပြီးတဲ့အချိန်ပေါ့နော်ကျွန်တော်တို့တွေအကြောင်းကြားတယ် ICC ကိုဒါပေမဲ့လည်းဒီလိုအကြောင်းကြားပြီးတဲ့နောက်ပိုင်းမှာလည်းပေါ့နော်တိတာမြင်တာတဲ့အဲတိုးတက်မှုတော့ကျွန်တော်တို့မတွေ့ရသေးဘူးဆိုတဲ့ဥစ္စာတော့ဒါတော့ပြွင့်ပြင်းလင်းလင်းကျွန်တော်တို့ပြောလို့ပါတယ
်ဒီလက်ရှိဟိုမြန်မာနိုင်ငံမှာကအခုဒီပစီကြီးချေးရွာလို့ပေါ့နော်သူဒီစကိုင်းတိုင်းဒေတာဒီကစစ်ကောင်စီရဲ့အုပ်ချုပ်မှုကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့နေရာတွေနောက်ပြီးတော့အဲ့နေရာတွေဆိုမှလည်းတိုက်ပွဲတွေကပြင်းပြင်းထန်ထန်နဲ့ရှိတယ်လို့စစ်ကောင်စီဘက်ကလည်းပြင်းပြင်းထန်ထန်ဖိနှိပ်တာတွေလည်းရှိတယ်တစ်ဖက်မှာလည်းစစ်ကောင်စီကသူအုပ်ချုပ်လို့ရတယ်အဲ့ဒီမျိုးပြတွေလည်းရှိတယ်နေရာတွေလည်းရှိနေတဲ့ခါကြတော့မြန်မာနိုင်ငံမှာလက်ရှိပဋိပက္ခဖြစ်နေတဲ့အပိုင်းကိုတတ်မှတ်ကြီးဘက်ကဘယ်လိုမြင်လဲရှင်ဥပမာဆိုရင်တချို့ကတော့ဒါ fail state ပေါ့နော်ကြာရှုံးနိုင်ငံဖြစ်လာပြီးချို့ကြလည်းဒါပြည်တွင်းစစ်ဖြစ်နေပြီဆိုပြီးတော့လည်းတင်စားခေါ်ဝေါ်တုံးဆွဲတာတွေလည်းရှိတော့တတ်မှတ်ကြီးနေနဲ့လက်ရှိမြန်မာနိုင်ငံအခြေအနေကတကယ်ပဲပြည်တွင်းစစ်ဖြစ်နေပြီလားဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ခြုံပြီးတော့ပြောရရင်ပေါ့နော်ဒါတော့ဒီမြန်မာနိုင်ငံရဲ့နေရာဒေသများစုမှာပေါ့နော်ဒီ percentage နဲ့တွက်ရင်ဘာပဲပြော80ရာခိုင်နှုန်းနေရာတွေမှာဒီကျွန်တော်တို့တော်လိုင်းအင်အားစုတွေအနေနဲ့ပေါ့နော်ကျွန်တော်တို့တော်လိုင်းအင်အားစုလို့ပြောတဲ့ဥစ္စာမှာအဲကျွန်တော်တို့ ethnic resistant organization တွေလည်းပါတယ်လို့ပေါ့နော်ကျွန်တော်တို့ဒီဘက်အဲဒီပြည်သူတွေ people defense forces တွေရောနောက်ရိုးရိုးပြည်သူတွေပါအပါဝင်ပေါ့နော်အားလုံးကပုံစံအမျိုးမျိုးနဲ့ဒီတော်လန်ရေးကိုပအဝင်ဆောင်ရွက်နေတဲ့ဥစ္စာကတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေပြီဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့မုတ်ချပြောလို့ရပါတယ်ပေါ့နော်ခုနဒီပြည်တွင်းစစ်ဆိုတဲ့ဥစ္စာကတော့ကျွန်တော်ပွင့်လင်းပြောရင်ကျွန်တော်အမြင်ပေါ့နော်အဲ့တော့တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေတယ်ဒီစစ်တပ်ကိုကျွန်တော်တို့ပြည်သူတွေအနေနဲ့ကိုကာကွယ်ဖို့အတွက်တော်လန်နေရတဲ့ဥစ္စာမှာတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေတဲ့အတွက်ကြောင့်ဒါကတော့ဟိုပေါ့နော်ဟို civil war ဆိုတဲ့ဥစ္စာကိုကျွန်တော်အနေနဲ့ဟိုဘယ်အတိုင်းအတာအထိပေါ့နော်တုံးလို့ရတယ်မရလဲဆိုတာပြောရတာတော့ဥပဒေရင်းပြောရရင်ခက်တော့ခက်ပါတယ်ဒါပေမဲ့ဒါအခုအနေအထားဖြစ်ပျက်နေတဲ့ဥစ္စာတွေပေါ့အခြေပြုရင်တော့ဒါကျွန်တော်တို့တွေကပြည်တွင်းစစ်ထဲမှာကျွန်တော်တို့ရှိနေတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်
မင်းကြီးနိုင်တင်ဆက်တဲ့မြမဒမှုစီကြီးရဆွေးနွေးခန်းအစီအစဉ်ဖြစ်ပါလိမ့်ခင်ဗျာ VOE American တန်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ။ VUE American တန်ရဲ့တင်လာနေမန္တပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ58 kHz 5805လိုင်းလံမီတာ190 kHz 1905တို့ကပါဆက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ထုတ်လင်းကြအစီအစဉ်တွေကိုတက်ဆက်ပြပါမယ်ရေစုံတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ် မြန်မာစစ်တပ်ရဲ့လေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာတွေဟာကြီးရွာဒေသတွေကိုပူတိုးပြီးတော့ပြစ်မှတ်ထားလာပါတယ်။ဒီလိုမျိုးတိုက်ခိုက်မှုတွေကိုကာကွယ်ဖို့အတွက်တိုင်းသားတွေနဲ့စုပေါင်းခေါင်းဆောင်မှုအပြင် NUG ရဲ့နိုင်ငံကြ ాయి မူဝါဒကအထူးပဲအရေးကြီးတယ်ဆိုပြီးတော့အကဲခတ်တွေကသုံးသပ်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုဆောင်းပါးရှင်ပြည်သွေးနိုင်တဲ့အတူအလိမ်မာတင်ဆက်ပေးထားပါတယ်ခင်ဗျာ။နောက်ဆက်ကြည့်ပါ။
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေပစီကြီးဖြစ်ရလေကြောင်းရံကာကွယ်ရေးနဲ့ NUG နိုင်ငံသားရေးမူဝါဒအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတကြံအကြိုကာလ AB 17ရက်မနေ့စောစောပိုင်းမှာစကိုင်းတိုင်းကမ်းဘလူးမြို့နယ်ထဲမှာရှိတဲ့ပစီကြီးကျေးရွာကိုစစ်ကောင်စီလေတပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့တဲ့တင်ဟာပြည်သူတွေကိုတုံ့လောက်ခြောက်ခြားစေခဲ့ပြီးပြည်တွင်းပြည်ပမီဒီယာတွေမှာဦးစားပေးသတင်းဖြစ်ခဲ့ပါတယ်။ပါအဖရုံးဖွင့်ပွဲအထိမ့်မှန်နေနဲ့ဒေသခံပြည်သူလူထုကိုထမင်းကျွေးအက်ခံနေချိန်မှာစစ်ကောင်စီလေတပ်ကလေယာဉ်နှစ်စင်းနဲ့ဘုံကျဲတိုက်ခတ်ခဲ့တာပါ။စစ်ကောင်စီပြောရေးဆိုခွင့်ရှိသူကလည်းပစီကြီးကျေးရွာကိုသူတို့တိုက်ခတ်ခဲ့တယ်ဆိုတာဟုတ်မှန်ကြောင်းဝန်ခံပြောကြားခဲ့ပါတယ်။အခုလိုဘုံကျဲတိုက်ခတ်ခဲ့တာကြောင့်အမျိုးသမီး46ဦးနဲ့ကလေးငယ်35ဦးအပါအဝင်168ယောက်တေဆုံးခဲ့တယ်လို့ NUG ကထုတ်ပြန်ခဲ့တာတွေ့ရပါတယ်စစ်ကောင်စီကတော့တေဆုံးသူတွေဟာ PDF တွေဖြစ်တယ်လို့တုံ့ပြန်ခဲ့တာတွေ့ရပါတယ်ဒီလိုရက်ဆက်ကြမ်းကြုတ်တဲ့စစ်ကောင်စီရဲ့လှုပ်ရက်ကိုအာဆီယံလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြင်းပြင်းထန်ထန်ပြစ်တင်ချုပ်ချခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလည်းအရေးပေါ်အစည်းအဝေးခေါ်ယူခဲ့ကာတကားပိတ်ဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့တာတွေ့ရပါတယ်လုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူဖို့တောင်းဆိုခဲ့သူကုလသမဂ္ဂဆိုင်ရာဗြိတိန်နိုင်ငံသံအမတ်ကြီးဘာဘရာဝူးဝတ်နဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းတို့ကလည်းကုလသမဂ္ဂမှာသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်။ဗြိတိန်သံအမတ်ကြီးဘာဘရာဝူးဝတ်ကမြန်မာစစ်တပ်ကဒီလိုလူတွေအစုလိုက်အပြုံလိုက်တေဆုံးစေခဲ့တဲ့တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်။အခုလိုမြန်မာစစ်တပ်ကလက်နက်မဲ့ကလေးငယ်တွေနဲ့အယက်သားပြည်သူတွေကိုတရေဘောကြောင်စွာတိုက်ခိုက်ခဲ့တဲ့အပေါ်ဗြိတိန်နိုင်ငံအနေနဲ့ပြင်းပြင်းထန်ထန်ထုတ်ချပါတယ်။ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။တာမတ်ကြီးဦးကျော်မွန်ထွန်းကလည်းမြမစစ်တပ်ရဲ့အလွန်ဆက်ဆုံရွှေရှောက်ပွဲကောင်းတဲ့ဆက်ရာဇဝမှုနဲ့လူသားမျိုးနွယ်တွေပေါ်မှာကျူးလွန်နေတဲ့ရာဇဝမှုဆိုတာရှင်းပါတယ်။ဒါကပထမဆုံးအချိန်ကျူးလွန်တာမဟုတ်ပါဘူး။ဒါဟာလူမဆန်တဲ့စစ်ကောင်စီဘက်ကကျူးလွန်ခဲ့တဲ့နိုင်ငံတကာရာဇဝမှုတွေထဲကတစ်ခုဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုအလုံးကိုချက်ချင်းရပ်ဆိုင်းဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက် 2669 ကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာပါ။ဒါကြောင့်ကျွန်တော်အနေနဲ့မြန်မာပြည်သူတွေကိုစားနိုင်ငံတကာအသိုင်းအဝန်းကိုအထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီကိုပြည့်ပြည့်စုံစုံဆောင်ရွက်ဖို့ထပ်ပြီးတော့တောင်းဆိုပါတယ်လို့ပြောကြားခဲ့တဲ့အကြောင်း VOA ကဧပြီလ13ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ်။ပစီကြီးဖြစ်ရလို့ကိစ္စတွေကြောင့်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေခံခဲ့ရပြီးတဲ့နောက်ကမ္ဘာကျော်တိုင်းမဂ္ဂဇင်းကြီးကစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဩဇာအရှိဆုံးနဲ့အကျော်ကြားဆုံးပုဂ္ဂိုလ်တရားမှာထည့်သွင်းခဲ့တာတွေ့ရပါတယ်။နာမည်ဆိုးတဲ့ကျော်ကြားသူကမ္ဘာပေါ်မှာဒုတိယအဆိုးရွားဆုံးအာဏာရှင်အဖြစ်ရွေးချယ်သတ်မှတ်ခဲ့တာပါ
။ BBC မြန်မာပိုင်းအစီအစဉ်ကလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့နှစ်ပြည့်အနေနဲ့တပတ်အတွင်းသတင်းမြင်ကွင်းအစီအစဉ်မှာအဆုံးသတ်တိုက်ပွဲရဲ့အဆုံးအဖြတ်နှစ်တကယ်တမ်းဖြစ်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ AB 15ရဲ့နှစ်ကထုတ်လွှင့်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာ BBC က NUG ဝန်ကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလတ်လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch နဲ့ Asia Foundation တို့မှအစင့်မြင့်တာဝန်များထမ်းဆောင်ခဲ့ပြီးမြန်မာအရေးကိုနှစ်ပေါင်းများစွာအနီးကလေ့လာနေသူဒေးဗစ်မက်သီဆန်တို့ကိုမေးမြန်းခဲ့ပါတယ်။ BBC ကဦးနေဖုံးလတ်ကိုပစီကြီးကိစ္စလို့နောက်ထပ်မဖြစ်ရအောင် NUG အနေနဲ့လေကြောင်းရံကာကွယ်ရေးဘလူဆောင်ရွက်မလဲအဆုံးဖြတ်ဖြစ်စေမဲ့အလှည့်ပြောင်းတွေဖြစ်လာဖို့ရာအခု2023ပထမ4လတာအတွင်းမှာ NUG အနေနဲ့ဘာတွေပြီးမြောက်ခဲ့ပြီလို့ပြောနိုင်ပါသလဲလို့မေးမြန်းတဲ့အခါလေကြောင်းရံကာကွယ်ရေးအတွက်ဒီဇိုင်းမတ်မတ်စူးစမ်းခဲ့ကြောင်းလေကြောင်းရံကြိုတင်သတိပေးစနစ် Early Warning System အကူအညီရရှိဖို့လဲစူးစမ်းနေကြောင်းနဲ့ PDF စိုးမိုးထိန်းချုပ်နယ်မြေတွေမှာလေကြောင်းရံကာကွယ်ရေးပညာပေးမှုတွေလှုပ်ဆောင်နေကြောင်းပြောပါတယ်။ NUG အနေနဲ့ One Year Plan ကိုပြန်လည်သုံးသပ်နေတယ်။မမျှော်လင့်သောအခက်အခဲတွေတွေ့ကြုံရတဲ့အတွက်ကြောင့်80ရာခိုင်နှုန်းကျော်တော့ မျော်မှန်းချက်ပြည့်မီအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ဥနေဖုံးလက်ကဆိုပါတယ်ဒေးဗစ်မက်သီဆန်ကတော့2023ပထမ4လအထိကတော့ကြီးမားတဲ့တိုးတက်ပြောင်းလဲမှုမျိုးမတွေ့မမြင်ရပါဘူးပฏิပက္ခတွေကိုကြည့်ရင်တစ်ဖက်ဖက်ကအနိုင်ရနေပါတယ်လို့ပြောလို့မရတဲ့အနေထားမျိုးကိုရောက်နေပါတယ်ဒါပေမဲ့လည်းလူမျိုးစုလက်နက်ကင်တပ်တွေအပါအဝင် NUG အောက်က PDF တွေရောဒေသရင်းကာကွယ်ရေးတပ်တွေရောပေါ်ဆောင်နေတဲ့စီရေးလှုပ်ရှားမှုတွေကတော့လူတွေမျောလင့်ထားတာတက်တောင်ပိုပြီးလုံနိုင်တာကိုအတိမတ်ပြရမှာဖြစ်ပါတယ်လို့ဆိုပါတယ်
BBC က NUG ရဲ့အခက်အခဲတွေကိုမေးတဲ့အခါဦးနေဖုံးလက်ကနံပါတ်တဲ့အခက်အခဲကတော့ဘဏ္ဍာငွေကြေးရရှိနိုင်မှုနဲ့စက္ကစားစီစီးဝင်နေတဲ့ငွေကြေးတွေပိတ်ပင်တားဆီးနိုင်ရေးဖြစ်ပါတယ်နံပါတ်2ကတော့ဘဏ္ဍာငွေကြေးရှိပေမဲ့စစ်လက်နက်ပစ္စည်းဝယ်မရတဲ့အခက်အခဲဖြစ်တယ်လို့ပြောကြခဲ့ပါတယ်ဒေးဗစ်မက်သီဆန်က NUG ရဲ့အကြီးအမားဆုံးအခက်အခဲကထောက်ပို့လမ်းကြောင်းနဲ့လက်နက်ရရှိရေးအခက်အခဲပါပဲနောက်အရေးကြီးတာကတော့လေကြောင်းရန်ကာကွယ်ရေးအခက်အခဲဖြစ်ပါတယ်အကြံပြုချင်တာကတော့ time frame နဲ့တစ်နှစ်အတွင်းဘယ်အချိန်ဘယ်ကာလအတွင်းဆိုပြီးကာလအပိုင်းခြားနဲ့ပြောတာမျိုးမဟုတ်တင်ပါဘူးဒီလိုတစ်နှစ်အတွင်းဆိုရဲပြောဆိုချက်မျိုးဟာလူတွေကိုလမ်းလွှဲစေတဲ့အပြင်စီမံခန့်ခွဲမှုညံ့တာတွေခေါင်းဆောင်မှုညံ့တာတွေကိုပြသရလဲရောက်ပါတယ် NUG အနေနဲ့အလို့ဆောင်တည်ဆုံကိစ္စကတော့တိုင်းရင်းသားအင်အားစုတွေနဲ့ကြားမှာ collective leadership လို့ခေါ်တဲ့စုပေါင်းခေါင်းဆောင်မှုကိုထူထောင်ကြရမှာဖြစ်ပါတယ်လို့အကြံပြုပြောဆိုခဲ့ပါတယ
်ကိုကျင်မီကိုဖြိုးစရာတော့ကိုလှမိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုစစ်ကောင်စီကကြိုးပေးကွပ်မျက်လိုက်ပြီးနောက်ပိုင်းအာဆီယံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဟာစစ်ကောင်စီပေါ်ထားတဲ့သဘောထားအကြီးအကျယ်ပြောင်းလဲသွားကကုလသမဂ္ဂလုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချနိုင်တဲ့အထိအကျိုးသက်ရောက်မှုတွေကြီးမားခဲ့တာတွေ့ရပါတယ်။ဗစီကြီးဖြစ်ရဆိုဟာလေကုလသမဂ္ဂအပါအဝင်နိုင်ငံတကာမှာမြန်မာအရေးကိုပိုမိုအာရုံစိုက်လာနိုင်စေမယ့်အကြောင်းရင်းတစ်ရပ်ဖြစ်လာနိုင်ပါတယ်။ဒီအတွက် NUG ရဲ့နိုင်ငံသားရေးမူဝါဒဟာအခရာကျပါတယ်။ဒေးဗစ်မက်သီဆန်ကတော့ NUG နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော်လန်ရေးရဲ့ရည်ရှိမူဝါဒမျိုးကိုမြင်တွေ့လိုပါတယ်။တကယ်နိုင်ငံသားရေးမူဝါဒဆိုတာကလက်တွေ့ဘာကိုအောင်မြင်အောင်လှုပ်ဆောင်ပေးနိုင်တယ်လဲ။တကယ်လက်တွေ့လှုပ်ဆောင်ပြတယ်လဲဆိုတဲ့ပေါ်မှာမူတည်ပြီးအားပေးထောက်ခံသူတွေကကိုယ့်ရဲ့နောက်မှာလာပြီးရည်တည်ပေးကြမှာဖြစ်ပါတယ်လို့ထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ။
ဆောင်မရှင်ပြည်သေးနိုင်တဲ့အတူအလိမ္မာတင်ဆက်ပေးထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုရှုစားကြရတာဖြစ်ပါတယ်ခင်ဗျာ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပြုစာတွေပေးပို့လို့ရဲဆိုရင်တော့ VOE email လိပ်စာက bamis@voenews.com ဖြစ်ပါတယ် VOE ရဲ့ဒီအပတ်စဉ်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးတော့မှာပဲအခုတော့ဒီမြင်ကွင်းချက်မှတ်စုအစီအစဉ်ဖြစ်ပါတယ်အခုနှစ်ပထမ3လအတွင်းနိုင်ငံအနှိုက်တိုက်ပွဲတွေရဲ့ထက်ဝက်ကျော်ဟာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားမှာဖြစ်ပေါ်ခဲ့တာပါISP မြန်မာရဲ့ဒီသတင်းပတ်မြင်ကွင်းချက်မှတ်စုမှာနိုင်ငံအနှံ့ကလက်နက်ကင်ပြည်ပခအခြေအနေတွေကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ခင်ဗျာရှုစားကြည့်ပ
ါအခုနှစ်ပထမ3လအတွင်းတိုက်ပွဲတွေရဲ့ထက်ဝက်ကျော်ဟာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေအကြားမှာဖြစ်ခဲ့တာပါအာနာသိမ့်မှုအလွန်နှစ်နှစ်ကျော်အတွင်းနိုင်ငံအနှံ့မှာတိုက်ပွဲပေါင်း 8,800 ကျော်ဖြစ်ခဲ့ပါတယ်။အခုနှစ်ပထမ3လအတွင်းမှာပဲတိုက်ပွဲပေါင်း 680 ကျော်ဖြစ်ခဲ့ပါတယ်။အဲ့ဒီထဲကတိုက်ပွဲပေါင်း 390 ကျော်ကစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေအကြားဖြစ်ခဲ့တာပါ။ဒီအကြီးအတွက်ဟာတိုက်ပွဲအလုံးရဲ့58ရာခိုင်နှုန်းကျော်ရှိပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာနောက်ပိုင်းကစပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေတိတိတသားပိုများလာခဲ့ပါတယ်။ဆဲဥချုပ်ရည်အလွန်ရှမ်းနဲ့ကယားဒေသမှာစစ်ကောင်စီကထိုးစစ်ဆင်တာပြင်းထန်နေချိန်ပင်လောင်းမြို့နယ်မှာတန်ဃာတွေနဲ့အရသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရပါတယ်။တန်ဃာ၃ပါးအပါအဝင်အရသား28ဦးသေဆုံးခဲ့ပါတယ်။ဒီဖြစ်ရပ်အပေါ်မှာစစ်ကောင်စီပို့အမျိုးသားအဖွဲ့ချုပ်နဲ့ ကရင်နီခုခံဒေါ်လာရေးတက်တွေအကြအပြန်အလှန်ဆွဆွဲခဲ့ကြပါတယ်။ကြံခဲ့တဲ့ခြေကုန်တွေစစ်သုံးပစ္စည်းတွေကစစ်ကောင်စီတက်ရဲ့အသုံးဆောင်တွေလို့ကရင်နီတက်တွေကတုံ့ပြန်ထားပါတယ်။ဆေးဥချုပ်ရေးအလုံးရှမ်းနယ်ကရဒေသမှာလက်နက်ကင်ပဋိပက္ခတွေကြောင့်အရသား58ဦးထက်မနည်းစံချိန်တင်တည်ဆုံခဲ့ပါတယ်။လနကိုင်ပရိပခါတွေအကြာအရတားတွေအစုလိုက်အပြုံလိုက်တက်ပြတ်ခံရတာတွေကတနိုင်ငံလုံးမှာဆက်လက်မြင့်တက်နေစေဖြစ်ပါတယ်။အာနာသိမ့်မှုအလွန်မှာအရတား၁၀ဦးနဲ့အထက်တက်ပြတ်ခံရတဲ့ဖြစ်စဉ်၁၉ခုထက်မနည်းရှိခဲ့ပါတယ်။ကချင်၊ကယား၊ရှမ်း၊ရခိုင်၊စကိုင်းနဲ့မကွေးတိုင်းကအရတား290ကျော်အသက်ဆုံးရှုံးခဲ့ပါတယ်။အများဆုံးကစကိုင်းတိုင်းမှာဖြစ်ပြီး162ဦးကျော်သေဆုံးခဲ့ပါတယ်။ဒါအပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကမ်းဘလူမြို့နယ်ပစီကြီးရွာကကလေးငယ်40ကျော်အပါအဝင်အရသား150ကျော်သေဆုံးခဲ့ပါတယ
်ISP မြန်မာကတင်ဆက်တဲ့မြင်းငွေ့ကျဲမှတ်စုစီစဉ်ကိုယူဆခဲ့ရတာဖြစ်ပါတယ်ခင်ဗျာ view american တန်ကနေပြီးဆက်လက်တန်လှည့်နေပါတယ်အခုတော့မအေးတနာကျော်ပတ်စင်တင်ဆက်နေကြမြန်မာပြည်မှပေးစာများအစီအစဉ်ဖြစ်ပါတယ်ယူဆနားဆင်နိုင်ပါတယ်ခင်ဗျာ
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ဆိုတဲ့တော်ရရှင်ကနှစ်သစ်မှာ view wine တော်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းမြတ်တာပို့တာလိုက်ပါရင်ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပါရစေရှင်မြန်မာပြည်ကြီးလည်းနှစ်သစ်မှာအခြေအနေသက်သာကောင်းမွန်နိုင်ပါစေလို့ဆုတောင်းမိပါတယ်နောက်ထပ်တော်ရရှင် April 1ကတော့နှစ်သစ်မှာမင်္ဂလာပါ view wine တော်သူ wine တော်သားများအားလုံးအေးချမ်းကြပါစေလို့ဆုမကောင်းတောင်းလိုက်ပါရင်ဒါမင်းမြန်မာပြည်မှာတော့မိတောက်နေတယ်တို့မြန်မာတွေကဲသူမဲ့နေရပြီလို့ရေးလာပါတယ်။ဟုတ်ကဲ့ပါခုလိုမျိုးအဝေးကရောက်နေတဲ့သူတွေကိုနှစ်တက်မှာစုမုံတောင်းနေပေမဲ့လည်းဖြူရင်းကဒုက္ခတွေကိုတော်ရရှင်ရေးလာတာဖြစ်ပါရဲ့။ဝင်းဝါဆိုတဲ့တော်ရရှင်ကတော့ VOE ကိုနားထောင်ရတာအရင်ကောင်းပါတယ်ရှင်။ VOE ဖွဲ့သူဖွဲ့သားများကျန်းမာကြပါစေလို့ဆုတောင်းပေးချင်ပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။နှစ်တက်မှာရှင်လန်းချမ်းမြေ့ပါစေလို့ဆုတောင်းပေးပါတယ်။ရဲလေးဆိုတဲ့တော်ရရှင်ကတော့သူသိကျင်တာတခုကိုမေးလာတာပါမြမရေးသုံးသက်ချက်လေးတွေမှလွင့်ပေးတော်မူလားဗျာတဲ့ဟုတ်ကဲ့ပါကိုရဲလေးရေအပတ်စဉ်ဗုဒ္ဓဘူးနေ့တိုင်းမှာမြမရေးသုံးသက်ချက်ထုတ်လွှင့်ပေးနေပါတယ်နော်အဲ့စီဇန်ကိုကြာတာပြီးနေ့မနေ့တိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ကျွန်တော်တို့ VOE ကအနှစ်ဆန်းတရက်နေ့ကစပြီးတော့ယူနီကုန်းနဲ့ပြောင်းလဲပြီးတော့ဖော်ပြပေးနေပါတယ်နော်ဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်တွေရဲ့မှာတော့တော်ရရှင်တောင်ထွန်းကိုက
ကမ္ဘာအတိုးတက်ဆုံးနိုင်ငံအမေရိကန်ရဲ့ VOE Bombies အစီအစဉ်မှာစံချိန်မီ Standard Unicode Font ကိုတုံးလာတာမြင်ရလို့သူများတို့ထက်အများကြီးနောက်ကျပေမဲ့လည်းဝမ်းသာပါတယ် Congratulations ပါဗျာ
VOE မြန်မာဝိုင်းအစီအစဉ်ကတင်ဆက်ပေးနေတဲ့သတင်းတွေကို Internet ဆာမျက်နှာပေါ်မှာပို့ပြီးတော့အဆင်ပြေပြေကြည့်ရှုနိုင်ဖို့အတွက် VOE မြန်မာဝိုင်းဆာမျက်နှာတွေကိုနှစ်ဆန်းတရနေ့ကစပြီးတော့ Unicode နဲ့ပြောင်းလဲပြီးဖော်ပြပေးလိုက်ပါတယ်အခုပြောင်းလုပ်နေတဲ့ကာလမလို့ဆက်ပြီးတော့လက်စားသက်လုပ်နေရတဲ့အပိုင်းလေးတွေလည်းရှိနေပါတယ်ရှင်နောက်တော့ရရှင်တယောက်ဖြစ်တဲ့ Leon ကတော့ VOE Bemis application မှာမြန်မာစာ font တွေလွှဲနေပါတယ်။ဟုတ်ပါတယ်။ခုနကတော့ရရှင်ကိုပြောသွားသလိုပါပဲ။ကျမတို့ VOE သတင်းဖော်ပြချက်တွေကိုနှစ်ဆန်းတရက်နေ့ April 18ရက်နေ့ကစပြီးတော့ Unicode နဲ့ပြောင်းလဲပြီးတော့ဖော်ပြပေးလိုက်တာမလို့တခြားချိတ်ဆက်ထားတဲ့စာမျက်နှာတွေမှာလည်းပြောင်းလဲလိုက်လုပ်နေရပါတယ်။ VOE Bemis application မှာလည်းအလုံးစုံပြောင်းဖို့လုပ်နေပါတယ်။အခုထိဆိုရင် application ကိုဖွင့်ကြည့်လိုက်ပြီးဆိုရင်စလုံးတွေမှားနေတာမြင်ရပါပဲလေ။အဲ့မှာရှိနေတဲ့သတင်းလိမ့်တွေကိုထိလိုက်ရင်တော့
စလုံးမနေနဲ့ဖတ်ရှုနိုင်ပါရဲ့နော်အခုလိုမျိုးဝေဖန်အကြံပြုလာတာကိုအထူးကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိကြပါကောင်းငင်ဆိုတဲ့နောက်ထပ်သောရရှင်တယောက်ကလည်းအာနာသိန်းစစ်ကောင်စီရဲ့လှုပ်ရက်တွေကဖျောက်ဖျက်လို့မရတာသိစေချင်ပါတယ်ဆိုပြီးအခုလိုရေးလာပါတယ
်မင်္ဂလာပါ viewer အဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေပြည်သူတွေရဲ့အခက်အခဲအဖြစ်ဆိုးစနစ်ဆိုးမင်းဆိုးတွေရဲ့ရန်စွဲတွေကင်းဝေးကြပါစေဗျာသတင်းတွေနေ့တိုင်းကိုနားထောင်ပြပါရယ်ကြားရတာနားထောင်ရတာရင်ဆို့ရယ်ဗျာပြပရောက်နေပေမဲ့ကိုယ်တိုင်ခံစားနေရတယ်လို့ပါပဲကလေးဘွားကစားရပေါ်မှာရည်တဲ့စလုံးမှိုင်းခဲပြက်နဲ့ဖျက်လို့ရပေမဲ့အခုစကားစအာနာတက်မှတ်ပြီးတော့လုံနေတဲ့လူရတွေကပြည်သူတွေရဲ့ဘဝတွေအိုးအိမ်တွေအသက်တွေအဖြစ်ကင်းတဲ့ကလေးတွေရဲ့မျောလင့်ချက်တွေကိုခဲပြက်နဲ့ဖျက်သလိုတွေးလို့မရပါဘူးတူသောပိဆက်မှုပြန်ပြီးတော့ပိဆက်ရပါလိမ့်မယ
်ဆူဆူရရလုံလိုက်တဲ့လူရတွေကအမောက်ကိုပြင်ဆင်လို့ရတဲ့အနေအထားမဟုတ်တော့ပါဘူးဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကျွန်တော်တို့ဗီဒီယိုကိုစာရင်းနေကြတော်ရရှင်ဥလာထုံးကလည်းနှစ်သက်အတွက်နှုတ်ခွန်းဆက်ရင်းနဲ့မြန်မာနိုင်ငံကလက်တလုံးဖြစ်ရဆိုးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးသွားပါတယ်
နှစ်သက်မှာဝိုင်းတော်သားအားလုံးကိုစိတ်နှပြချမ်းမာချမ်းသာကြပါစေကြောင်းဆုမွန်ကောင်းတောင်းပြီးမေတ္တာပို့တာပါတယ်ခင်ဗျာကျွန်တော်စာလဲမကြားတာကြားလာပြီလေလို့တခါတခါတော့စဉ်းစားမိတာပေါ့ဒါပေမဲ့မပြတ်နားထောင်နေတော့ကြားရတာတွေကြောင့်စိတ်ဖိစီးမှုတွေလည်းဖြစ်ရတာပါတိတာတဲ့အချက်ကအဖွာကြီးလေကိုတရားကိုကိုမဖတ်ဖဲအခုထိဘာမှဖြစ်မလာတဲ့ဟာတွေနားထောင်ပြီးအကုဇိုးတွေပဲပေါ်နေဒဲဦးပဲရမှာပဲလို့နေတိုင်းအပြောခံရတာဗျကျွန်တော်ကရေဒီယိုကိုနေတိုင်းနားထောင်ပြီးတိုင်းအကုစုပေါ်နေတာကိုဒီမနေ့တော့မ်အန်ဒရူးစ်မင်းများကမှာအန်ဒရူးရဲ့ရေရိုးရေရှည်လုပ်ငန်းစဉ်မှာမြမရေးနိုင်ငံတကာအဖွဲ့အစည်းဖွဲ့ဖို့ကိစ္စပါလာတာကြားလို့ကျေနပ်မိတာနဲ့ကျေးဇူးတင်ကြောင်းပြောဖို့စာရေးလိုက်ရပြန်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာဒီနေ့တက်မှာတော့မင်္ဂလာမရှိဆူရွာရုပ်မာလာတဲ့ဗစီကြီးကြီးရွာဘုံကျဲတိုက်ခိုက်ခံမှုအတွက်ပြင်းထန်စွာခံစားရတာကိုလည်းပြောချင်ပါတယ်။လူကြီးတွေဆုံးမစကားရှိပြီးသားပါ။ကြားရဲရကျွန်မမယူတာတဲ့။အင်မတန်လေးနက်တဲ့စကားတစ်ပိုက်ပါ။နားလည်လွယ်ပါတယ်။သဘောပေါက်ဖို့တော့ခက်တာပါ။ကချင်ကတောနဲ့ထဲမှာနိုင်ငံရေးအထိတ်မှပွဲလေးပါ။တောနဲ့ထဲမှာပါ။မြို့နာမပြောနဲ့ရွာနီးချုပ်ဆတောင်မဟုတ်ပါဘူး။60ကျော်တည်ကြတယ်လေ။ပါပြောမလဲရုပ်မာတဲ့ကြာစိုးကရဲလွန်းတာလေဒါကိုဘာမှမခံစားကြဘူးလားကို့လူနဲ့ကိုလှုပ်ပါလားဘာဖြစ်လာမှာမို့ဒီလောက်ရဲရဲတင်းတင်းလှုပ်နေတာလဲစားနေကြကြောင်ပါမဟုတ်ဘူးလေဒီအတိုင်းကြည့်နေမယ်ထင်နေတော့မလားကြားရဲရကျွန်မမယူတာတဲ့ဗျာ
ဥလာထွန်းဖြစ်ပါရင်မင်္ဂလာနှစ်တပါအင်္ဂလီအန်ဒီလဲကျမ်းမာပါရဲ့နော်ဒီနေ့ကအီးမေးလ်တွေကိုကျွန်မပြန်ကြည့်ရင်လည်းဒီနှစ်တကြံကအင်္ဂလိပ်နှစ်ယောက် VOE အတွက်လက်ဆောင်ဆိုပြီးတော့ဝင်နေတဲ့ဗရောက်ခိုင်းကြီးနဲ့တပ်ပုံပြန်တွေးလို့တော့မှသတိရပြီးတော့ပြောမိပါတယ်အင်္ဂလိပ်စာရေးတာမကြားကြပေါ့ဆိုလို့နောက်ဆုံးရေးလိုက်တဲ့စင်ကူနိုင်ငံသားရေးဝန်ကြီးစာကိုတော့မှမှတ်မှတ်ရရဖော်ပြပေးလိုက်ပါတယ်နော်မြန်မာနိုင်ငံမှာစီရေးပြည်ပကကြောင့်အရက်သားပြည်သူတွေအထူးထိခိုက်နေရတဲ့အခြေအနေတွေကအမတမစိတ်ထိခိုက်ဖို့ကောင်းပါတယ်စီပရိပခါတွေဖြစ်ပွားကြရင်ရဲတောင်းတွေရှိရဲဒေတောင်းတွေကိုရှောင်ကိုရှောင်ကျေရမယ်ဆိုတာကဘယ်စစ်မှမဆိုလိုက်နိုင်ရမယ်အချိန်ဖြစ်ပြီးတော့ဒါကိုချိုးဖောက်နေတာဖြစ်ပါရင်ရဲတောင်းတွေအစုလိုက်ပြုံလိုက်တိုက်ခိုက်မှုတွေပြုလုပ်ကြတဲ့သူတွေကိုလည်းနှောင်းနှစ်ပေါင်းများစွာတိဆက်လက်ပြီးတော့ရေးယူကြတာနိုင်ငံတကာမှာတာတကားတွေနဲ့တကွရှိထားပါရင်ကျွန်မကတော့ဒီနှစ်နှစ်တကမြန်မာပြည်သူတွေအတွက်သတင်းကောင်းတွေစောင့်ကြည့်ပေးနိုင်တဲ့နှစ်ဖြစ်ပါစေလို့ဆုတောင်းနေမိပါတယ်ဆက်ပြီးတော့ရင်ဖွင့်လာတဲ့သရရှင်ရဲ့စာတွေကိုဖော်ပြပေးခြင်းပါတယ်ရှင်။ရန်ကုန်တိုင်းကရေးလာတဲ့သရရှင်တယောက်ကတော့မြန်မာနိုင်ငံမှာအဆင်မပြေလို့အလုပ်လုပ်ဖို့နိုင်ငံသားတိုင်းပြည်ရောက်တော့လဲဒုက္ခတွေကြုံရပါတယ်ဆိုပြီးရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ
်။ MOU တွေကို electronic စက်ရုံကနှစ်လပဲရှိသေးတယ်။ order မရှိလို့ဆိုပြီးအလုပ်ထုတ်လိုက်တယ်။ကျွန်တော်တို့ဘယ်လိုလုပ်မှာလဲ။လူပေါင်း1060ထုတ်လိုက်တယ်။ဘယ်အဖွဲ့ကိုအကူအညီတောင်းရမှာလဲဗျာ။ကူညီပေးပါ။ဝိုင်းဝန်းကူညီပေးကြပါ VOA ရေ။ထိုင်းစကားလည်းပြောမတတ်ဘဲဖွဲ့အစည်းကိုအကူအညီတောင်းအောင်ပါလေဗျ။တ
ော်တော်ရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမနက်ရက်ချင်ပါရင်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ရှင
်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မရေးတနာကျော်ပတ်စင်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများစီစဉ်ဖြစ်ပါတယ်ခင်ဗျာအခု VOA ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်အခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ဆက်ပေးမှာပါအမေရိကန်ပြောင်စု Florida ပြည်နယ်ကအမျိုးသမီးတစ်ယောက်ဟာရေသူမပုံစံရေရဲတစ်ခုကိုဝစ်ပြီးတော့မိုင်30လောက်ရေကူးရင်းနဲ့အပိုက်ပေါင်း20လောက်ကိုတင်းဆဲခဲ့တဲ့အတွက်ကဘာဆန်ရင်တစ်ကိုတင်လိုက်ပါတယ်နောက်ဂျပန်နိုင်ငံမှာအသက်80အရွယ်တွေဖွဲ့ထားတဲ့ဘောလုံးအသင်းတွေပြိုင်ပွဲကိုကျင်းပရှင်ပြိုင်နေကြပါတယ်ဒီလိုမျိုးကဘာတလွားကထူးခြားတဲ့သတင်းတွေကိုတော့ကိုငင်းချမ်းနဲ့မက်ခွင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာရှုစားနိုင်ပါတယ
်အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကအမျိုးသမီးတယောက်ဟာရေသူမပုံစံရေရက်တစ်ခုကိုဝစ်ဆင်ပြီးမိုင်30လောက်ရေကူးရင်းအမိုက်ပေါင်း20လောက်တင်းစီခဲ့တဲ့အတွက်ကဘာစံချိန်တင်လိုက်ပါတယ်ရေသူမမာလီလို့အများကခေါ်ကြတဲ့မာလီလီဗန်ဆိုသူအမျိုးသမီးဟာရေကူးကျွမ်းကျင်သူဖြစ်ပြီးကင်းနေကဘာမှတ်တမ်းစံချိန်၄ခုတင်ထားတဲ့သူလည်းဖြစ်ပါတယ်ဒီတစ်ခေါက်မှာတော့သူဟာရေသူမပုံစံရေရက်ဝစ်ဆင်ပြီး၁၄နာရီ၁၅မိနစ်လောက်ကြာအောင် Biscayne Peninsula ဒေသမှာရေကူးခဲ့တာပါရေကူးရင်းနဲ့ပဲ plastic အမိုက်ပေါင်း20လောက်ကိုလည်းတင်စီပေးခဲ့ပါတယ်၁၄နာရီကြာကြာသူရေကူးနေတဲ့အချိန်အတွင်းစေတနာဝန်ထမ်းအဖွဲ့တစ်ခုကကရက်လီရီပေါ်ကနေစီအဖွဲ့ကအရေးပေါ်ကိစ္စတွေကိုစောင့်ကြည့်ပေးနေခဲ့ပြီးအစားအသောက်နဲ့ရေကိုလည်းဖြည့်ဆည်းပေးခဲ့ပါတယ်လီဗန်ဟာအက်စတိုနီးယားနိုင်ငံမှာမွေးဖွားခဲ့သူဖြစ်ပြီးငငယ်ခဲကရေကူးခဲ့တာပါအမေရိကန်ပြည်အောင်စုမိုင်ယာမီမြို့ကိုပြောင်းရွှေ့အခြေချခဲ့ပြီးနှွေးထွေးတဲ့နေရာမှာနေဖို့ကသူ့ရဲ့အိမ်မက်ဖြစ်ပါတယ်ဖလော်ရီဒါပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီရဲ့အဆိုအရမိုးရေတွေကလည်းမြောင်းတွေကတစ်စင်စီးဆင်းလာတဲ့အညစ်အကြေးတွေဟာဒီပင်လယ်အော်ဒေသကိုညစ်ညမ်းစေပါတယ်လပိုင်တွေတနာကျောက်တန်းတွေနဲ့တခြားရေနေသတ္တဝါအမြောက်အများလည်းနေထိုင်တဲ့ဒေသဖြစ်ပြီးကမ္ဘာလက်ခီးသွားတွေလည်းလာရောက်ကြည့်ရှုကြတာကြောင့်ခီးသွားလုပ်ငန်းအတွက်အရေးကြီးတယ်လို့အနီးအနားမှာနေထိုင်တဲ့လီဗန်လူဒေသခံတွေအတွက်လည်းညစ်ညမ်းမှုတွေကိုတန့်ရှင်းဖို့ကအရေးကြီးတာဖြစ်ပါတယ်ရှင
်ဂျပန်နိုင်ငံမှာအသက်80အရွယ်တွေနဲ့ဖွဲ့ထားတဲ့ဘောလုံးအသင်းတွေပြိုင်ပွဲကျင်းပရှင်ပြိုင်နေပါတယ်ဘောလုံးပြိုင်ပွဲလို့တွန်းတွန်းတိုက်တိုက်ကစားရတဲ့အားကစားတွေဟာထိခိုက်မှုများနိုင်တဲ့အတွက်အရင်တုန်းကတော့အသက်ကြီးသူတွေအတွက်မဟုတ်ဘူးလို့ယူဆထားခဲ့ကြတာပါဒါပေမဲ့လည်းဂျပန်နိုင်ငံမှာအသက်ကြီးသူတွေများလာနေပြီးအသက်65နှစ်နဲ့အထက်လူဦးရေကနိုင်ငံရဲ့၃ဘုံတစ်ဘုံလောက်ရှိနေတာပါအသက်ရှည်ကျန်းမာတဲ့လူတွေလည်းများလာတဲ့အတွက်အသက်ကြီးတဲ့သူတွေဘာလုပ်နိုင်တယ်လဲဆိုတဲ့အမြင်တွေလည်းပြောင်းလာကြပါတယ်အသက်60နဲ့အထက်ဘောလုံးသမားတွေနဲ့ဖွဲ့စည်းထားတဲ့တက်ကြီးဘောလုံးအသင်းတွေကို2002ခုနှစ်လောက်ကစတင်ဖွဲ့စည်းခဲ့ပြီးအဲ့ဒီအချိန်ကအသက်80နဲ့အထက်လူကြီးတွေပါဝင်တဲ့အသင်းက၄သင်းပဲရှိတာပါအခုဆိုရင်တော့အသက်80နဲ့အထက်လူကြီးတွေပါဝင်တဲ့ဘောလုံးအသင်း၃သင်းအပါဝင်တက်ကြီးဘောလုံးအသင်းပေါင်း18သင်းလောက်ရှိနေပါပြီဒါဟာဂျပန်လူမှုအတိုင်းအဝိုင်းရဲ့ပုံစံနဲ့ဆင်တူပြီးတော့ အသက်ကြီးတဲ့လူတွေလည်းကစားနိုင်တာကိုပြနေတာပါလို့ရာသပန်ဘောလုံးအသင်းအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးယူတာကာအီတိုကပြောပါရယ်အသက်80တန်းအသင်းတစ်ခုကအသက်ကြီးဆုံးကစားသမားရှင်ကိုရှီဇာဝါဟာဆိုရင်လည်းအသက်63နှစ်ရှိနေပြီဖြစ်ပြီးဂိုးသမားအဖြစ်ကစားနေတာအနှစ်30ကျော်နေပါပြီအသက်ကြီးဘောလုံးသမားတွေအတွက်ဘောလုံးကစားတာဟာအားကစားလုပ်တာတွေမဟုတ်ဘဲလူချင်းတွေ့ဆုံစကားပြောနိုင်ပြီးတငယ်ချင်းအစ်စ်တွေနဲ့တွေ့ဆုံဖို့ဖြစ်ပါတယ်။ဒါကြောင့်လဲလူတွေဟာစိတ်ပျို့ကိုနုဖြစ်လာကြတယ်လို့အတွင်းရေးမှူးမစ္စတာအီတိုကပြောပါရယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားတက္ကသိုလ်လော့စ်အေဂျလစ် UCLA ကဘောလုံးကန်နိုင်တဲ့လူတူဆက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။အာဒီမစ်လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ဟာလူလိုမညင်ညာတဲ့မျက်နှာပြင်စမ်းတမ်းတဲ့နေရာတွေမှာလမ်းလျှောက်နိုင်ပြီးဘောလုံးမှာကစားနိုင်တာဖြစ်ပါတယ်။ဒီဆက်ရုပ်ဟာအမြင့်ပေ၄ပေ၈လမရှိပြီးအလေးချိန်ကတော့85ပေါင်ရှိပါတယ်။ဒီဆက်ရုပ်လေးကိုတုတေတီကျောင်းသားတွေကကျောင်းဝင်းထဲမှာဆက်ရုပ်ကိုအပြေးနဲ့ဘောလုံးကန်တဲ့နီးတွေကိုလေ့ကျင့်ပေးနေပြီးဇူလိုင်လမှာပြည်သူနိုင်ငံမှာကျင်းပမယ့်ဆက်ရုပ်ဘောလုံးပြိုင်ပွဲမှာပါဝင်ရှင်ပြိုင်မှုအတွက်လေ့ကျင့်ပေးနေတာပါ။ဒီဆက်ရုပ်ဟာတစ်ဆက်ကန့်ကို 1.1 မီတာရှောင်နိုင်ပြီးတော့ဒါဟာလူတူဆက်ရုပ်တရုပ်အနေနဲ့ကမ္ဘာအများဆုံးလမ်းလျှောက်နိုင်တဲ့စံချိန်ဖြစ်ပါတယ်လို့ UCLA တုတေတီတွေကပြောပါတယ်။အဲ့ဒီဆက်ရုပ်မှာအဓိကထူးခြားတဲ့တီထွင်မှုနောက်တစ်ခုကတော့လှုပ်ရှားမှုတွေကစွမ်းအင်ကိုဖန်တီးပေးနိုင်တာဖြစ်ပြီးလူတွေရဲ့ဇီဝကြွက်သားတွေလိုပြုမူတာပါ Hydraulic အရေဖိအားဆက်တွေအစား Electronic လျှက်စင်းတဲ့ထိန်းချုပ်တဲ့ဆက်တွေကိုတုံးထားပြီးအသံစူညံမှုနည်းတယ်လို့လှုပ်ရှားမှုကိုလည်းပိုးပြီးတော့ထိထိရောက်ရောက်လုပ်နိုင်ပါတယ် Hydraulic အရေဖိအားဆက်တွေမဟုတ်တဲ့အတွက်အရေယိုဖိတ်တာတွေကိုလည်းရှောင်ရှားနိုင်ပါတယ်နောက်နာကတ်မှာတော့လူတွေလိုပဲပြုမှုလှုပ်ရှားနိုင်ပြီးလူတွေကိုကူညီပေးနိုင်ပဲဆက်ရုပ်တွေတီထွင်နိုင်ဖို့မျှော်လင့်ပါတယ်လို့ UCLA သုတေသနအဖွဲ့ရဲ့ခေါင်းဆောင်ကပြောပါတယ်ရှင
်ကိုညင်းညာနဲ့မခင်ဖြူထွေးတို့အပတ်စဉ်တက်ဆက်နေတဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုရှုစားခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီကနေ့ညနေ 9:00 ခွဲကနေ 10:00 အထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့ခါမှာတော့လိုင်းတုံမီတာ1925.32တို့ကနေပြီးတော့ဖိုင်းယူနားဆင်နိုင်ပါတယ်အခုတော့ဒီကြံရှိနေတဲ့ချိန်မှာသတင်းချင်းချုပ်ကိုတင်ဆက်ပေးဖို့ရှိပါတယ်ကုလသမဂ္ဂတွင်မှုချုပ်ဟောင်းဘန်ကီမွန်ဟာမြန်မာစစ်ကောင်စီရဲ့ဖိတ်ကြားချက်အရဧပြီလ23ရက်နေ့ညနေပိုင်းကနေပြည်တော်ကိုဆက်ရောက်တယ်လို့သိရပါတယ်မြန်မာစစ်ကောင်စီပြောခွင့်ရသူကလည်းမစ္စတာဘန်ကီမွန်လာရောက်တယ်ဆိုတာကိုဗီဒီယိုကိုတီးပြပေမဲ့အသေးစိတ်ကိုပြောဆိုတာတော့မရှိပါဘူးမစ္စတာဘန်ကီမွန်ကိုနေပြည်တော်လေးစိတ်မှာမြန်မာစစ်ရတောင်းရှိသူတွေကကြိုဆိုပါတယ်သူရဲ့ခီးစဉ်ရွယ်ချက်ကိုတော့တိကျကျမသိရသေးပါဘူးမစ္စတာဘန်ကီမွန်ဟာမြန်မာအရေးမှာတက်တက်ကြွကြွပြောဆိုဆောင်ရွက်လေးရှိတဲ့ကမ္ဘာခေါင်းဆောင်ဟောင်းတွေဖွဲ့ထားတဲ့ The Elders အဖွဲ့ရဲ့ဒုက္ခတောင်းယူထားသူလည်းဖြစ်ပါတယ်မစ္စတာဘန်ကီမွန်ဟာသမ္မတဦးသိန်းစိန်လက်ထက်2015ခုနှစ်တုန်းကမြန်မာစစ်ရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကြားတနင်္ဂနွေလုံးပြစ်ခတ်ရစေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရမှာအသိအသက်တွေဖြစ်နေပါဝင်ခဲ့ပူပါတယ်ရခိုင်ဆိုဗီယက်ပြည်အောင်စုအတွင်းတိုင်းပြည်တွေဟာအချို့ချာအနာပိုင်တဲ့နိုင်ငံတွေမဟုတ်ဘူးဆိုပြီးတော့ပြင်သစ်နိုင်ငံဆိုင်ရာတရုတ်အတမတ်ကြီးကပြင်သစ်ရုပ်တံတစ်ခုမှပြောဆိုတဲ့အပေါ်မှာ Baltic ဒေသနိုင်ငံ၃နိုင်ငံကအပြင်းထန်ကိုဝေဖန်ရှုံချပါတယ်တရုတ်အတမတ်ကြီးရဲ့ဒီပြောဆိုချက်ကိုလက်မခံနိုင်ဘူးဆိုပြီးတော့ Estonia, Latvia နဲ့ Lithuania နိုင်ငံနိုင်ငံကြီးဝန်ကြီးတွေကတီးခြားကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ကြပါတယ်ဆူဒန်နိုင်ငံရဲ့ပြည်ပခအတွင်းမှာတော့နှစ်ဖက်စစ်တပ်တွေပြန်လည်တိုက်ခိုက်မှုကြောင့်အကြမ်းဖက်မှုတွေတိုးမြင့်လာတဲ့အချိန်မှာပဲအနောက်နိုင်ငံအများစုကတော့သူ့ရဲ့နိုင်ငံသားတွေကိုဆူဒန်နိုင်ငံတွင်းကနေကယ်ထုတ်ရေးစစ်ဖက်လုံခြုံရေးတွေကိုပါယူပြီးဆောင်ရွက်နေကြပါတယ်။ဂျူဘိုတီနိုင်ငံအမေရိကန်စစ်စခန်းမှာရှိတဲ့ MH-47 Chinook ရဟတ်ယာဉ်တွေကိုဆစ်လွတ်ပြီးတော့အမေရိကန်နိုင်ငံသား80လောက်ကိုတနင်္လာနေ့တွင်းမှာအောင်အောင်မြင်မြင်ကယ်ထုတ်နိုင်ခဲ့တဲ့ဆိုပြီးတော့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။ဒါကတော့သတင်းချင်းချုပ်ကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာဒီကနေ့မနေ့အတွက်စီစဉ်ထုတ်လွှင့်မှုကကိုရဲမုံဖြစ်ပြီးတော့အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Darius Smith နဲ့ John Walker ဖြစ်ပါတယ်ဒီကနေ့ View ရဲ့ American Tan ရဲ့တင်းလာနေမနေ့ပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ24နောက်လှိုင်းဒိုမီတာ40လှိုင်းဒိုမီတာ51လှိုင်းလံမီတာ150တို့ကဒီခါမှာခင်ဗျာလှိုင်းလံမီတာ190ကပါဆက်ပြီးတော့ထုတ်လွှင့်နေတာပါ View ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာဖြစ်ပါတယ်ကျွန်တော်တို့ရဲ့ view တင်းလာနေမနေ့ပိုင်းတတ်မှတ်အစီအစဉ်ကတော့ဒီမှာပြီးဆုံးပါပြီ။သရရှင်မြန်မာပြည်သူအပေါင်းဘေးအန္တရာယ်တွေဝေကွာကြပါစေခင်ဗျာ။ view ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်တားညင်ဦးပါ
This program has come to you from the Voice of America, Washington.